သာသနာတော်နှစ်2562ခုနှစ်လူတို့ဟောဟာကောဇာတက္ကရီ1380ပြည့်နှစ်နေယုံလာဇန်ခုနှစ်ရက်ခရစ်နှစ်2018ခုမေလ21ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားဟမ်မုံဘီမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ရွှေမင်းဝန်ဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမန္တရိပဌံဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကသက္ကထာဝေကတံယုတ်ပါဠိတော်မှာလာတဲ့ကြရရွေးချေလမ်းနှစ်သွဲဆိုရဲတရားတော်ကိုဘုန်းကြီးဓမ္မဒါနတရားအလှူပေးလူမှဖြစ်ပါဒီနေ့နားကြရမယ့်တရားကဗာတရားလေအေးမိမိတို့ကြိုက်တဲ့လမ်းကရွေးချေလို့ဒီတပဏ္ဏန္ဒဝိဟာရအကြောင်းတည်းကြီးလာတဲ့ခါမှလည်းပဲပဲလန်းကတော့ဝေးတယ်ပဲလန်းကတော့နီးတယ်ပဲလန်းကကောင်းတယ်ပဲလန်းကဆိုးတယ်စသည်ဖြင့်ရွေးချယ်ပြီးတော့လာတယ်အဲဒီလိုပဲလမ်းနေဟာမျိုးမျိုးရှိကြပါတယ်သာသနာမှာလမ်းစဉ်တွေမျိုးမျိုးဒါနဆိုတဲ့လမ်းဒိနဆိုတဲ့လမ်းသမထဆိုတဲ့လမ်းဘာဝနာဆိုတဲ့လမ်းလမ်းတွေမျိုးမျိုးရှိအဲ့ဒီတည်းမှာလည်းပဲအထက်လမ်းအောက်လမ်းအထက်ကိုသွားတဲ့လမ်းအောက်ကိုသွားတဲ့လမ်းအလင်းကိုသွားတဲ့လမ်းအမှောင်ကိုသွားတဲ့လမ်းလမ်းนี่အမျိုးမျိုးမရှိဘူးလားရှိတဲ့တည်းမှာလည်းပဲမိမိတို့ဟာကောင်းဆုံးလမ်းကိုပဲရွေးချယ်ပြီးတော့ဒီလိုပဲလောကသွားတဲ့လာတဲ့အခါမှာတစ်မျိုးနဲ့တစ်မျိုးတစ်ရွာနဲ့တစ်ရွာတစ်ပြည်နဲ့တစ်ပြည်သွားတဲ့အခါမှာလည်းပဲကုံလန်းရှိတယ်ရေလန်းရှိတယ်လေလန်းရှိတယ်အဲဒီထဲမှာဘယ်လန်းဟာအကောင်းဆုံးလဲဘယ်လန်းနဲ့သွားရင်အသက်သာဆုံးလဲဆိုတာရောမရွေးချယ်ဘူးလားအဲဒီလိုပဲရွေးချယ်ပြီးတော့သွားကြရတယ်လို့ပဲဒီနေ့လည်းပဲဘုန်းကြီးကဘုန်းကြီးတို့ဓမ္မနန္ဒဝိဟာရဓမ္မမိသားစုများကိုလမ်းနှစ်သွဲချပြပေးဖို့ပါပဲဒီလမ်းနှစ်သွဲကိုလည်းပဲဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်တာဝတိပြည်စီတော်ကြောင်းမှတရင်သုံးပြီးတော့နေစဉ်ချင်းခါကလည်းဆိုဘုရားဟောတော်မူခဲ့ပါသတ္တရောမိဘေကဝေပုဂ္ဂလံတန်တော်တန်ဝိဇာမာနာလောကတမိန်ဘေကဝေယဟန်တော်များဦးချစ်သားတို့သတ္တရော၄ပါးကုန်သောဤမိပုဂ္ဂလံဤပုဂ္ဂိုလ်တို့သည်လောကသမိန်လောက၌တန်တော်တန်ဝိဇ္ဇာမာနောတကယ်ပင်ထင်ရှားရှိကြပေကုန်၏လောကကြီးထဲမှာပုဂ္ဂိုလ်၄မျိုးရှိတယ်ဘယ်နှမျိုးရှိလဲညဇောဘုရားကပုဂ္ဂိုလ်၄မျိုးလောကထဲမှာပုဂ္ဂိုလ်၄မျိုးဆိုတာထင်ရှားရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကဘယ်လိုပုဂ္ဂိုလ်တွေလဲဆိုတော့ဓမ္မောဓမ္မပရာယနောဓမ္မောဇောတိပရာယနောဇောတိဓမ္မပရာယနောဇောတိဇောတိပရာယနောတိဓမ္မောဓမ္မပရာယနောမိုက်မှောင်ကနေပြီးတော့အမိုက်မှောင်တဲ့ကိုသွားနေတဲ့ပုဂ္ဂိုလ်တစ်မျိုးတဲ့ဓမ္မောဇောတိပရာယနောအမိုက်မှောင်ကနေပြီးတော့အလင်းရောင်စီကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးပုဂ္ဂိုလ်ကတယောက်ဇောတိဓမ္မပရာယနောအလင်းရောင်ကနေပြီးတော့မိုက်မှောင်ကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးဇောတိပရာယနောအလင်းရောင်ကနေပြီးတော့အလင်းရောင်ကိုသွားနေတဲ့ပုဂ္ဂိုလ်ကတစ်မျိုးလို့ပုဂ္ဂိုလ်၄မျိုး၄စားလောကသမိန်ဟောဒီလောကကြီးထဲမှာတန်တော်တန်ဝိဇ္ဇာမန်တော်တကယ်ပင်ထင်ရှားရှိကြပါပြီ၏ဟုတ်ရင်မိမိတို့အခုနေထိုင်ကြတဲ့လောကကြီးထဲမှာဒီလိုပုဂ္ဂိုလ်၄မျိုးပုဂ္ဂိုလ်တွေတွေ့နေကြတဲ့အခါမှာခွဲခြားကြည့်လိုက်ရင်၄မျိုးရှိတယ်အဲ့ဒီ၄မျိုးထဲမှာဓမ္မောဓမ္မပရာယနာ အမိုက်မှောင်ကနေပြီးတော့အမိုက်မှောင်တဲ့ကိုသွားနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့ဣဒ္ဓဘိကဝေဧကေသောပုဂ္ဂလောနိစေကုလီပစ္ဆာဇတောဟောတိဘိကဝေယဟန်တော်များဦးจิตတတို့ဣဒ္ဓဤလောက၌ဧကေသောချို့သောပုဂ္ဂလောပုဂ္ဂိုလ်သည်နိစေကုလေနေသောအမျိုး၌ပစ္စာဇာတော်ဆွဲမိ၍ဖြစ်သည်ဟောတိဖြစ်၏မြတ်စွာဘုရားကအချို့သောပုဂ္ဂိုလ်များဟာလောကမှာအမျိုးဇာနေကြတဲ့အမျိုးမှာဖြစ်တယ်တနည်းပြောရရင်ဆင်းရဲတဲ့အမျိုးမှာဖြစ်တယ်နိစေကုလေနေကြသောနေကြသောအမျိုး၌ပစ္စာဇာတော်ဆွဲမိ၍ဖြစ်သည်ဟောတိဖြစ်၏ယခုလိုမိမိရဲ့ရရှိတဲ့ဘဝမှာဒီလိုနေနေကြကြနေရတယ်ဆိုတာအတိတ်ကကုသိုလ်ကံပါလို့လားမပါလို့လားမပါခဲ့လို့အတိတ်ကကုသိုလ်ကံနေခဲ့တဲ့ပုဂ္ဂိုလ်ဟာဒီဖြစ်လာတဲ့ဘဝမှာတကယ်ဆင်းရဲတဲ့နေကြတဲ့ဘဝမျိုးမှာဖြစ်တာကမ္မန္တတေဝိပ္ပစတိတဲ့မြတ်စွာဘုရားကမိမိပြုထားတဲ့ကံကနေပြီးတော့လောကမှာလူတွေကိုခွဲခြားပြီးတော့ပေးလိုက်တာကံဆိုတာအလုတ်ကံဆိုတာပါလေအလုတ်ဆိုတာကံအလုတ်ကောင်းမှကံကောင်းမယ်အလုတ်မကောင်းရင်ကံမကောင်းဘူးကိုဟာကောင်းတဲ့ကုသိုလ်အလုပ်တွေမလုပ်ခဲ့လို့ရှိရင်ဒီရလာတဲ့ဘဝဟာကောင်းတဲ့ဘဝလားဆိုးတဲ့ဘဝလားဆိုးတဲ့ဘဝမကောင်းတဲ့ဘဝကံကหนีပြီးတော့ပြစ်ချပေးလိုက်တာလောကမှာမိမိကဒါနာကောင်းမှုတွေမပြုခဲ့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်မှာနေကြဆင်းရဲတဲ့ဘဝမျိုးဆင်းရဲတဲ့မိဘစီမံပို့ပေးလိုက်တယ်ဘုသူကပို့တာလေကံကပို့လိုက်တာကိုပြုခဲ့တဲ့ကံကကိုကဘာမှဒါနာကောင်းမှုမပြုခဲ့ဘူးဆိုတဲ့ပုဂ္ဂိုလ်ဟာတကယ်ကိုဆဲဆင်းရဲနေကြတဲ့မိဘစီမံတိကံကပို့လိုက်တယ်အဲလိုအတိတ်ကံမကောင်းတဲ့ခါကျတော့ပစ္စုပန်ကံရောကောင်းရလားမကောင်းဘူးရလာတဲ့ဘဝအမတန်နေကြတယ်အမတန်ဆင်းရဲတယ်ဒါပေမဲ့လို့ဆင်းရဲတဲ့ဘဝရောက်နေပြီမယ်လူလည်းပဲစိတ်ကောင်းလေးတွေမရှိတဲ့ပုဂ္ဂိုလ်တွေရောလောကကြီးထဲမှာမရှိဘူးလားလုံးဝစိတ်ကောင်းမထားနိုင်ဘူးမိမိဟာဒီဘဝမှာဆင်းရဲတယ်နှုံချတယ်ဒါပေမဲ့လို့ကောင်းတဲ့ပြုအမှုကောင်းတဲ့အပြောဆိုကောင်းတဲ့အကြံစီသူဘာမှမလုပ်ဘူးအဲ့ဒီလိုနေကြတဲ့ဘဝမျိုးမှာဖြစ်လာပြီမဲ့လူလေးပဲသောကာယနာဒုစရိတံစရတိဝါစာယဒုစရိတံစရတိမနတံဒုစရိတံစရတိသောကာယနာဒုစရိတံစရိတဝါဝါစာယဒုစရိတံစရိတဝါမနတံဒုစရိတံစရိတဝါကာယတာဘေရာပရမရဏာပုဂ္ဂလပရမရဏာကံယတာဗေဒပရမရဏအပါယဒုက္ခတိန်ဝိနိပါတံနိရယဥပပစ္စတိရရှိတဲ့ဘဝဟာအတိတ်ကမကောင်းလို့ဒီဘဝမှာဆင်းရဲနှုံချခွန်ကြီးတို့လောကကြီးထဲမှာလေမြန်မာနိုင်ငံမှာဆိုတာခုမှလမ်းသစ်တွေလမ်းသစ်တွေဖောက်ရလမ်းတွေခုမှချက်ရအဲ့လိုလမ်းသစ်တွေဖောက်တဲ့အခါကလမ်းမှာလမ်းမှာမြည်တူးပြီးတော့တာတူးပြီးတော့ဖို့နေရတဲ့ပုံကိုယ်ကြီးမရှိဘူးလားတာတူးပြီးတော့ဖို့အဲ့ဒီပုံကိုယ်ကြီးနေရတာကြည့်လိုက်လမ်းဘေးမှာဖြစ်တယ်လို့လေးတွေသိရွက်ကလေးတွေအခုခေတ်မှာဆိုရင်ကတော့တာတပတ်ကလေးတွေမိုးအဲ့ဒီမှာမိုးပြီးတော့မြည်ကြီးပေါ်မှာဂုံအိတ်စုခင်းအိတ်နေရမာခင်းအိတ်နေလားအဲ့ဒီမှာဂုံအိတ်စုခင်းပြီးတော့နေရတာဒါအတိတ်ကံကောင်းခဲ့လို့လားမကောင်းခဲ့လို့လားအတိတ်ကဘာမှကုသိုလ်ကောင်းမှုမပြုခဲ့လို့ဒီဘဝမှာတကယ်ကိုနေကြပြီးဆင်းရဲနှုံချာ အဲ့ဒီလိုတခါလေဒီလောက်နေပူပူကြီးထဲမှာတခါကြောကုန်းပြောင်းနေအောင်ဘာမှအဝတ်အစားတောင်မဝက်နိုင်ပဲနဲ့တခါလေပေါက်တူချွေးတီးကြအောင်ပေါက်တူပေါက်မြေပေါက်ပြီးတော့လောက်ကင်စားနေရပြီမယ်လို့လည်းပဲအဲ့ဒီပုံကိုယ်ကြီးကြည်လိုက်တောင်းလိုက်စားလိုက်မကောင်းမှုတွေပြုလိုက်အဲ့ဒီလိုပြုနေတာဆိုတော့ဒီပုံကိုယ်ဟာအတိတ်ကမကောင်းလို့ဒီလိုဆင်းရဲနှုံချတဲ့ဘဝရောက်နေပြီမယ်လို့လည်းပဲသူ့မှာတတိတံဝေကဆိုတာရှိရလားမရှိဘူးလုံးတဲ့အလုပ်တွေကလည်းပဲကာယကံတူးဆလိုက်ဝစီကံပြောတယ်ပြောတယ်ကလည်းကြမ်းကြမ်းထန်ထန်စိတ်ကြံစီတွေကလည်းမကောင်းတဲ့အကြံစီတွေပဲကြံစီနေတယ်အဲဒီလိုကာယကံမှုကလည်းမကောင်းတာပြုတယ်သူတတသူစားခိုးသူတအင်းရမှားမူရင်မင်းလျောဇေတတဲ့ရေတိစာတောက်စာမကောင်းတာကြီးတယ်ပြုပြောတဲ့အပြောတွေကလည်းပဲနားမခံတဲ့မကောင်းတဲ့အပြောဆိုတွေကြီးတယ်ပဲကျဉ်းကျဉ်းထန်ထန်ပြောဆိုကြဆေးချဆိုကြစိတ်ကြံစီကြီးတော့လည်းပဲကောင်းတဲ့ကြံစီတစ်ခုမှမကြံစီဘူးမကောင်းတဲ့ကြံစီကြီးတဲ့ကြံစီတယ်အဲ့လိုမကောင်းတာပြုမကောင်းတာပြောမကောင်းတာကြံနေတဲ့ပုဂ္ဂိုလ်ရဲ့ကာယတပေရပရမရဏနောက်ဆုံးအချိန်တည်တည်ဤချာမဲမှာသူကတိဘဝလားဒုက္ကတိဘဝလားအပေဘုံကိုရောက်မယ်ငရေတရိစံပိတ္တအတုရကေအဲဒါအပေဘုံကိုရောက်ပြီဆိုတော့လာတော့ကလည်းမကောင်းတဲ့လမ်းကလာခဲ့ရအခုသွားတော့လဲဘယ်ကိုသွားနေလဲမကောင်းတဲ့လမ်းပဲအပေဘုံပဲဒါကြောင့်မို့ဒီပုဂ္ဂိုလ်ဟာတမောတမပရာယနာအမိုက်မှောင်တွေကလာပြီးတော့ပြန်တော့သွားတော့လေပဲဘယ်ကိုပြန်သွားလဲအမိုက်မှောင်စီကိုပြန်သွားတဲ့ပုဂ္ဂိုလ်မိမိတို့ရဲ့မျက်မှောက်ဒီလိုပုဂ္ဂိုလ်မျိုးတွေရောမရှိဘူးလားလောကကြီးထဲမှာရှိတယ်ဒီလိုပုဂ္ဂိုလ်ကြီးရှိတယ်ကိုယ့်ရဲ့အနီးနားလည်းရှိခြင်းရှိမယ်ကိုယ့်ရဲ့အဝေးမလံမကံမှလည်းရှိခြင်းရှိမယ်နောက်ဆုံးကိုယ့်ရဲ့ဆွေတွေမျိုးတွေတည်းမှလည်းဒီလိုပုံကိုယ်တွေရှိခြင်းရှိမယ်။ဒါတုန်းကလည်းပဲအမိုက်မှောင်တွေကလာခဲ့ရတယ်။အခုသွားတော့လည်းပဲအမိုက်မှောင်တွေကိုသွားနေတဲ့ပုံကိုယ်မျိုးကြီး။အဲ့ဒီပုံကိုယ်မျိုးကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသာရကလေးတစ်ခုထုတ်ပြီးတော့ပြောထားတာရှိပါတယ်။ကောကံသူနကံဆိုတဲ့မုတ်ဆိုးတူတဲ့အကြောင်းကိုထုတ်နှုတ်ပြီးတော့ပြောထားတယ်။သူဟာသူ့ရဲ့ဘဝမှာအခုလူရယ်လို့ဖြစ်နေတဲ့အချိန်ကစပြီးတော့တိတ္တတဲ့အချိန်ကစပြီးတတ္တဖတ်တ။အဲဒီမှာခွေးမုတ်ဆူဘဝနဲ့တိုးထဲမှာတခါလေသားကောင်များလိုက်ပြီးတော့စားတောင်းနေရလုက္ကံရှာပွေစားတောင်းရတယ်။အဲလူရှာပွေလုက္ကံစားတောင်းနေရတဲ့ပုဂ္ဂိုလ်တယောက်အနေအားဖြင့်သူ့ရဲ့အစဉ်တန်းနေကြသလားမြင်မြတ်သလား။အမတန်ကိုနေကြအဲ့ဒီလိုတနေ့လုံးမှတနေ့စားတနေ့တော်တဲ့ထွက်မှတနေ့စားစီရရအဲ့ဒီတနေ့သောအချိန်ခါကလည်းမှသူကလည်းခွေးတွေနဲ့တော်တဲ့မှာဟင်းစားနေအပြင်ရှာဖို့ထွက်လာတဲ့အချိန်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့သားတော်ယဟန်တို့တပါးတပိတ်ပိုက်ပြီးတော့အဲ့ဒီရွာတွင်းကိုဆွမ်းခံဝင်လာဆွမ်းခံဝင်လာတဲ့အချိန်မှာဒီမုတ်ဆိုးဟာမာတော့ဖြင့်မမြင်သင့်တဲ့အရာကိုငါမြင်ရပြီတကယ်ကိုတခါလေဥပ္ပိကရုံးနဲ့ဒီပုဂ္ဂိုလ်ကိုမြင်ရပြီဒီနေ့တော့ငါလက်ဆိုးတော့မှာပဲလက်ကောင်းမှာမဟုတ်တော့ဘူးသူစိတ်ထဲမှာဖြစ်သွားတယ်ဖြစ်သွားတဲ့အတိုင်းပဲဒီယဟန်တော်ကလည်းသူ့ရွာထဲဝင်သွားသူကလည်းပဲခွေးတွေနဲ့တခါလေတော်ထဲဝင်တော်လိုက်အဲ့ဒီနေ့မှာဖြစ်ချင်တော့သားကောင်တကောင်မှသူမရခဲ့မရခဲ့တဲ့အခါကလည်းကြတော့ဒီယဟန်ဥပ္ပိကရုံးကိုတွေ့ရလို့ငါကံဒီကနေ့ခံဆိုးတာသူစိတ်ထဲမှာဖြစ်လာအဲ့လိုဖြစ်လာပြီးတော့နေမွန်းတဲ့တဲ့အချိန်ထိအောင်ဘာမှသားကောင်မရတော့ပြန်လာနေမွန်းတဲ့ကံဒီပြန်လာတဲ့အခါဒီယဟန်တော်လေးကလည်းပဲရွာလေးကဆွမ်းခံပြန်ပြီးတော့ဆွမ်းခံပြီးတော့ပြန်လာဆွမ်းလေးဖုံးပေးပြီးတော့ပြန်လာလမ်းမှာတွေ့ပြန်ဟိုကသူကရွာကိုပြန်ဝင်ဒီကယဟန်တော်ကရွာပြန်ထွက်အဲ့ဒီလိုဒီယဟန်ဥပ္ပိကရုံနောက်ရက်တွေလေဒီလိုပဲလာနေလိမ့်မယ်ဒီလိုတွေ့နေရင်ကံဆိုးလိမ့်မယ်လမ်းမကောင်းမှဖြစ်လိမ့်မယ်အ ဲ့တော့ဒီဥပ္ပိကရုံကမလာရင်အောင်ခွေးနဲ့တိုက်မှာပဲဆိုပြီးတော့အဲ့ဒီမှာခွေးတွေနဲ့ရှူတိုက်တယ်သူ့ရဲ့တခါနဲ့သားကောင်လိုက်တဲ့ခွေးတွေနဲ့ရှူတိုက်တော့ကိုရိုလေးကတခါကြီးမလုပ်ပါနဲ့မလုပ်ပါနဲ့တားပြီမဲ့မရဘူးအဲ့ဒီခါမှာဘလို့မှမရတော့ခွေးတွေကလာတော့ကိုရိုလေးဟာတပိတ်ကိုပြစ်ချပြီးတော့နီးရတက်ပင်ကိုခွေးရဲ့အန္တရာယ်ကလွတ်အောင်တက်ရလူတရတာတာလောက်တက်ရတယ်ရဟန်းတို့တွေကဟိုအမြင့်ကြီးတိအောင်မတက်ရအောင်လူတရတာတာအန္တရာယ်လွတ်အောင်လေးတက်ရတယ်အဲ့လိုအန္တရာယ်လွတ်အောင်လေးအပေါ်ကိုတက်ကိုဒီဂိုင်းတစ်ဂိုင်းတွေ့တဲ့အခါကျတော့အဲ့ဒီဂိုင်းကိုခိုးစီအောက်ကခွေးတွေကခေါင်းခုံဆွဲဘယ်လိုမှမဆွဲနိုင်အဲ့ဒီမှာဒီမုတ်ဆိုးကကိုတော်ဆင်းနဲ့ဆင်းနဲ့ခေါ်တယ်ဟိုကလည်းပဲမလုတ်ပါနဲ့တကားကြီးရဲ့မလုတ်ပါနဲ့တကားကြီးရဲ့တောင်းမှန်တယ်ဒါပေမဲ့ဒီမုတ်ဆိုးကမိစ္ဆာတိတိမုတ်ဆိုးဖြစ်တော့ဒီယဟန်ကိုတွေ့နေရင်ငါနေတဲ့လမ်းမကောင်းမှဖြစ်လိမ့်မယ်အဲ့တော့ကိုတော်ဆင်းနဲ့ဆိုတာမဆင်းတော့ဘာလုပ်လဲဆိုသူ့ရဲ့ခါမှာပါတဲ့မြားဇံနေနဲ့အဲ့ဒီမှာကိုတော်လေးရဲ့ခြေတော့ကိုထိုးတာအောက်ကနေအဲ့ဒီမှာဒီဘဲခြေတော်လေးတွဲလန်းချလို့ဒီဘဲခြေတော်လေးထိုးတော့တကားဒီဘဲခြေတော်လေးမြှောက်ထားတော့ဟိုဘဲခြေတော်ထိုးဟိုဘဲခြေတော်မြှောက်ထားဆိုတော့ကိုတော်လေးရဲ့ခန္ဓာကိုယ်မှာယုံထားတဲ့သင်္ကန်းတွေကပြီးပြီးတော့အောက်ကိုသင်္ကန်းတွေပြုတ်ကြအဲ့လိုသင်္ကန်းတွေပြုတ်ကြလိုက်တဲ့အချိန်ခွေးတွေကလည်းတုံးအောင်နဲ့ပေါ်လိဒါသူတို့ဟိုသခင်နဲ့တခါသခင်အားရခွေးတွေကလည်းတုံးအောင်နဲ့ကြိုက်ဖို့စားဖို့ဝါဖို့ပေါ့အဲ့ဒီမှာတုံးအောင်နဲ့ဖြစ်နေတဲ့အချိန်မှာဟိုကသင်္ကန်းပြုတ်ကျလာတဲ့အခါကျတော့အဲ့ဒီသင်္ကန်းကအောက်ကမုတ်ဆိုးကမြားနဲ့ထိုးနေတဲ့အခါကျတော့ဒီကျလာတဲ့သင်္ကန်းကဘရုပေါ်မှာအုပ်မိသွားတယ်။အဲ့ဒီမှာမုတ်ဆိုးပေါ်မှာအုပ်မိသွားတဲ့အခါကျတော့အပေါ်ကကိုယ်တော်ကျလာပြီးထင်ပြီးခွေးတွေကအကုန်ဝိုင်းကိုက်ပြီးတော့တခါနဲ့မုတ်ဆိုးကြီးကိုက်ပြီးစားကြနေရော။သူပြုတဲ့ကံဘသူပြုတဲ့ကံလဲ။သူပြုတဲ့ကံအဲ့ဒီမှာကိုတော်လေးကအပေါ်ကနေပြီးတော့တခါလေကြောက်ကြောက်ရွံ့နေဂိုင်းကိုအတင့်ဖက်တွေထိုင်းရင်ကနေပြီးတော့ခွေးတွေကဟိုသူတို့သခင်မမသိဘူးအဲ့ဒီမှာကိုတော်လေးပဲထင်ပြီးတော့အဲ့ဒီမှာဝိုင်းစားကြတစိမ့်မှပြီးတော့ဝိုင်းစားအဲ့ဒီချိန်မှာကိုတော်လေးကအတန်ပေးပြီး၆တော့မှခွေးတွေဟာတခြားတစိမ့်မဟုတ်ဘဲနဲ့သူတို့သခင်ပြန်မှန်းပြီးတော့အဲ့ဒီမှာခွေးတွေဟာဥောင်ပြီးတော့တခါလေပြေးကြအဲ့ဒီပြေးတဲ့အခါကျတော့မှဆင်းလာပြီးတော့တပိတ်လေးပြန်ကောက်ကုသင်္ကန်းလေးကိုလည်းပဲအဲ့ဒီမုဆူကြီးပုံကနေပြီးတော့ရသမြလေးခွာယူပြီးတော့သင်္ကန်းလေးကိုမပတ်ပြီးတော့ပြန်လာတော့သူ့စိတ်ထဲမှာတန်တရားကုတ်ကုဆာဖြစ်နေတယ်ဒီမုဆူကြီးသူ့သင်္ကန်းကိုအကြောင်းပြုပြီးတော့တရားလာဆိုတော့သူ့ရဲ့ပယောဂမြန်ပါနေမလားလို့စိတ်ထဲမှာတန်တရားဖြစ်တယ်ယဟန်ဆိုတာလူတွေကိုမတက်ကောင်းဘူးတန့်ရင်အဲ့ဒီယဟန်ယဟန်မဟုတ်တော့လူဖြစ်သွားပြီအဲ့တော့တန်မြတ်ကုတ်ကုဆာဖြစ်နေလို့မြတ်စွာဘုရားတန်သွားပြီးတော့ဒီเจ้าကိုရှောက်တယ်ကမြတ်စွာဘုရားကချက်တာတဲ့တင့်ရဲ့ပယောကဘာမှမပါအဲ့ဒီမုတ်ဆိုးဟာသူပြုတ်ခဲ့တဲ့ကံပဲသူပြုတ်တဲ့ကံပဲသူဟာအတိတ်ကလည်းပဲမကောင်းမှုတွေပြုတ်ခဲ့လို့ဒီဘဝမှာတကယ်အနေဆုံးဖြစ်တဲ့ဆင်းရဲတာမုတ်ဆိုးဘဝသူတော်မရဲ့အသက်ဒီကိုတတ်ပြတ်စားတော့ပါလေအခုတင့်ဟုလည်းပဲတတ်ဖို့အတွက်သူအမျိုးဆုံးကြိုးစားနေတဲ့အတွက်သူပြုတဲ့ကံကြောင့်သူအခုခံသွားရတာတင့်ရဲ့ပြောကဘာမှမပန်းတင့်မှာဘာမှအပြစ်အပါမတင်ဘူးဆိုမှဒီကိုယ်တော်လေးဟာစိတ်ထဲမှာအေးချမ်းစွာဖြင့်တရားဘာဝနာလေးအားထုတ်နိုင်ခဲ့ဒါကြောင့်အဲ့ဒီမုတ်ဆိုးကြီးဟာအတိတ်ကသူပြုခဲ့တဲ့မကောင်းမှုကံတွေကြောင့်ဒါတုန်းကလည်းပဲတကယ့်ကိုအမောင်လန်းတဲ့ကလာခဲ့ပြီးတော့အခုပြန်တော့လည်းပဲဘယ်ကိုပြန်နေအခုပဲလေးပါအပေဘုံကိုကြားရောက်ပြီးတော့ဆင်းရဲခံစားရဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့မျက်မှောက်မှာအတိတ်ကံတွေမကောင်းလို့ဒီဘဝမှာဆင်းရဲဒီဘဝမှာတကယ်ကိုတနေ့လုံးမှတနေ့စားလက်လုံးမှပါဇက်လှုပ်ရတဲ့ပုံကိုယ်ကြီးအများကြီးပဲအများကြီးဆိုတော့ဘုန်းကြီးတို့ပြရတာကကိုယ်နိုင်ငံမဲ့ဆင်းရဲတယ်အောင်မိတာဒီနိုင်ငံနေမှာလဲအဲ့ဒီလိုပုံကိုမျိုးတွေမရှိဘူးလားရှိတယ်ဒီနိုင်ငံနေမှာလဲခွန်ကြီးကဒီနိုင်ငံနေမှာလဲဟိုဟိုရှိတော့ကယေရှုရှင်မာသီဆရာတော်ဘုရားကြီးဒီကိုမြန်မာအမေရိကကိုပထမဦးဆုံးသာသနာပြုခရီးကျွားတဲ့ကံမှာဒီက ဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးဖြစ်တဲ့ဗရန္ဒသီလနန္ဒဘိဝန္တနဲ့ဘုန်းကြီးတို့အခုချိန်မှာချမ်းမြေ့ရည်သားဆရာတော်ဖြစ်တဲ့ဗရန္ဒစနကာဘိဝန္တနဲ့အရှိဘက်မှာရှိတဲ့မေတ္တလင်းပြည်နယ်မှာရှိတဲ့အဲဒီကဆရာတော်ဥကိလန္တနောက်တခါယန္တော်တပါး၄ပါးနဲ့ကပ္ပယတူနဲ့ဆရာတော်ဘုရားကြီးကြွအဲလိုကြွတဲ့အချိန်တုန်းကချမ်းမြေ့ဆရာတော်ကြီးကရောက်တဲ့နေရာကနေပြီးတော့သူ့ရဲ့တပည့်ကြီးစီစားပို့တယ်နိုင်ငံခြားမှပေးစာများဆိုပြီးတော့ဆရာတော်ကြီးဟာဒီစာရေးကြည့်ပြီးတော့သူ့ရဲ့တနေ့တာတွေ့ကြုံတာတွေကိုစာရေးရေးပို့တယ်အဲ့ဒီစာရေးပို့တဲ့အခါမှာဆရာတော်ကြီးဟာသူတို့နိုင်ငံမှာတောင်းစားတဲ့တောင်းစားမရှိဘူးလို့ပြောတယ်ဒါပေမဲ့အဲ့ဒီမှာစာတောက်ဆိုင်တစ်ဆိုင်မှာနေစွမ်းကတ်တယ်အဲ့လိုနေစွမ်းကတ်တဲ့အခါမှာတခြားဇာတ်တော်ဝိုင်းနေမှာလူတယောက်ကလိုက်ပြီးပြုံးပြတယ်အဲ့ဒီပြုံးပြတဲ့အခါမှာဟိုကစားနေတဲ့ပုဂ္ဂိုလ်တွေကသူတို့စားပြီးသားစားတဲ့အထဲကနေပြီးတော့မုံပေးလိုက်တယ်ဆလိတောက်နေတဲ့ပုဂ္ဂိုလ်ကဆလိပေးလိုက်တယ်စသည်ဖြင့်ပေါ့လေတချို့ပုဂ္ဂိုလ်ကသူတို့အိတ်ထဲကနေနှိုက်ပြီးတော့ပတ်စံပေးလိုက်တယ်ပေးလိုက်တော့အဲ့ဒီမှာလိုက်ပြီးတော့ဒီဆွန့်ကတ်တဲ့တကားကိုမင်းတို့ဒီနိုင်ငံမှာတောက်စားတဲ့ပုဂ္ဂိုလ်မရှိဘူးပြောတာအခုဟုတ်မယ်တောက်စားနေတာအဲ့ဒါတောင်းစားမဟုတ်လားလို့မေးမဟုတ်ဘူးလေတရားပြောတဲ့ပုဂ္ဂိုလ်ကမဟုတ်ဘူးလေတောင်းစားတဲ့ပုဂ္ဂိုလ်မဟုတ်ဘူးလေအဲ့ဒါဘာလုပ်နေတာလဲအဲ့ဒါတောင်းစားတာမဟုတ်လို့ဘာလုပ်တာလဲဟိုမှာကြည့်ပါလားဟိုမှာပတ်စံပေးနေတယ်သူ့ရောဇပွဲကုံဟိုဇပွဲကုံသွားလိုက်ဒီဇပွဲကုံသွားရလိုက်နေပတ်စံပေးနေတယ်ဟိုမှာမုံနေပေးနေတယ်အဲ့အပြုံးပေးနေတာတဲ့သူအလုတ်လုံနေတာတဲ့သူအလုတ်ကဘာလုံလဲအပြုံးပေးတဲ့အလုတ်အပြုံးပေးတဲ့အလုတ်အဲ့ဒီမှာလူတွေကိုသွားသွားကြည့်ပြီးတော့ပြုံးပြအဲပြုံးပြလိုက်တဲ့ကဟိုကမုံပေးလိုက်တယ်ဆင်းလေးတောင်းနေတဲ့ပုဂ္ဂိုလ်ကဆင်းလေးပေးလိုက်တယ်ဘာမှဟောမလုပ်တဲ့ပုဂ္ဂိုလ်ကပတ်စံလေးနှိုက်ပေးလိုက်တယ်လူတိုင်းလိုက်ပြီးတော့ပြုံးပြနေတယ်အဲ့ဒါအပြုံးပေးတဲ့အလုတ်ကိုလုံနေတာတဲ့နောက်တနည်းအားမှာသွားရင်းလာရင်းနဲ့အဲ့ဒီမှာရှေ့ကိုအဲချက်ထားပြီးတော့ပကံများလားပါလားချက်ထားပြီးတော့အဲ့ဒီမှာအဲတီးနေတယ်တဲ့မလင်းတို့ပါတို့တရောတို့ထိုးနေတယ်တဲ့တချင်းစုံနေတယ်ဒါဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဒါတောင်းစားနေတဲ့ပုဂ္ဂိုလ်တွေပဲသို့တော်လည်းပဲဒီမှာအဲ့ဒီဟာကိုတွေ့နေတဲ့ခါကျတော့ချမ်းမြေ့ဆရာတော်ကဆရာတော်ကြီးကဟောဒါမင်းတို့တောင်းစားနေတဲ့ပုဂ္ဂိုလ်မဟုတ်လားကွာဒီမှာကြည့်မဟုတ်ဘူးလေဘာလုပ်နေတာလဲသူအလုတ်လုံနေတာဘာလုပ်တာဆိုဖြေးဖြော်တဲ့အလုတ်တယ်ဖြေးဖြေးတဲ့အလုတ်နေတရားမို့ဩကိုယ်နိုင်ငံမှာမဒီလိုပုံကိုယ်ကြီးရှိသလားအောင်မိတယ်ဒီမှာလည်းပဲဒီလိုပုံကိုယ်ကြီးမရှိဘူးလားအတိတ်ကံကြောင့်ဒီလောက်ချမ်းသာတဲ့ကမ္ဘာမှာတကယ်အချမ်းသာဆုံးအင်အားကြီးဆုံးဆိုတဲ့နိုင်ငံကြီးမှာဒီလိုပုံကိုယ်ကြီးရှိနေတာပဲကမ္မတိုင်နေကမ္မတိုင်နေဖြစ်လို့မီးပွိုင်နေမူးပွိုင်နေမှာလေစာရွက်ကလေးထောင်ထောင်ပြီးတော့တောင်းနေတဲ့ပုံကိုယ်ကြီးတွေ့နေတာပဲအဲ့တော့အဲ့ရတွေ့နေတာအဲ့တော့အတိတ်ကံလည်းမကောင်းဘူးဒါပေမဲ့အဲ့ဒီလူတွေကြည့်လိုက်တောင်းလို့ရသည်မဘာလို့လဲဆိုတော့ဘိန်းရှူပြင်းနေတယ်တဲ့ဒါကောင်းတာလို့တာလားမကောင်းတာလို့တာလားကဲ तू သွားတဲ့လမ်းဟာအမောင်းလမ်းလားအလင်းလမ်းလားအမောင်းလမ်းပဲဒါကြောင့်မို့အဲ့ဒီလူပုဂ္ဂိုလ်မျိုးတွေဟာအတိတ်ကံကမိမိပြုခဲ့တဲ့မကောင်းမှုကံကြောင့်ဒီဘဝမှာဆင်းရဲတယ်နှုံချတယ်ဒီဘဝမှာလည်းပဲဒီလိုပဲကောင်းမှုဘာတစ်ခုမှမပြုဘဲနဲ့မကောင်းတဲ့အကုသိုလ်မှုတွေကိုသာပြုသွားမယ်ဆိုရင်သူသွားရမယ်လမ်းဟာအလင်းလမ်းလားအမောင်းလမ်းလားဟေးဒါကြောင့်မို့အမိုက်ကလာပြီးတော့အမိုက်ကိုသွားတဲ့အမိုက်မှောင်နဲ့သွားတဲ့ပုဂ္ဂိုလ်မရှိဘူးလားကဲဆိုကြည့်လိုက်အမိုက်ကလာအမိုက်ရွာသွားရှာသူလေးတယောက်ပဲအမိုက်ကလာအမိုက်ရွာသွားရှာသူလဲတယောက်ပဲဟေးတန်ခါဘုန်းကြီးတို့ယောဂီများနံပါတ်1ဖြစ်တဲ့တမောတမပရာယနာပုဂ္ဂိုလ်အမိုက်မှောင်လဲကနေပြီးတော့အမိုက်မှောင်စီကိုသွားနေတာမကောင်းမှုပြုခဲ့လို့မကောင်းတဲ့အကျိုးတွေရနေတယ်ဒီဘဝမှာလည်းရတဲ့ဘဝမှာတိတံဝေကမရအောင်မကောင်းမှုရည်ရည်နဲ့ပြန်လုံနေတဲ့ပုဂ္ဂိုလ်တွေဟာအမတ်ရွာစီကိုသွားနေတဲ့ပုဂ္ဂိုလ်တွေနမတေပုဂ္ဂိုလ်နမတ်နဲ့ပုဂ္ဂိုလ်ဟာတမောဇောတိပရာယနာပုဂ္ဂိုလ်အဲ့ဒီနမတ်နဲ့ပုဂ္ဂိုလ်ဟာ အတိတ်ကံမကောင်းလို့ပေါ့နေကြတဲ့အမျိုးနီးစေးကုလေးပစ္စာဇာတော်ဟောတည်တကယ်နေကြတဲ့ဆင်းရဲတဲ့ဘဝထဲမှာရနေတယ်အဲ့ဒီဆင်းရဲတဲ့ဘဝထဲမှာရနေပြီမဲ့လူလည်းပဲအဲ့ဒီပုဂ္ဂိုလ်ဟာသူပြုတဲ့ပြုမူတွေကသောကာယနာသူစရိတံစရတိဝါစာယသူစရိတံစရတိမနတံသူစရိတံစရတိသောကာယနာသူစရိတံစရိတဝါဝါစာယသူစရိတံစရိတဝါမနတံသူစရိတံစရိတဝါကာယတာပိရာပရမရဏသူကတိံပေကံလောကဥပပိစတိဒီပုဂ္ဂိုလ်ဟာအတိတ်ကံမကောင်းလို့ဆင်းရဲနှုံချတဲ့ဘဝရောက်နေပြီမယ်လို့လည်းပဲအဲ့လိုဘဝလေးရောက်နေတဲ့ပုဂ္ဂိုလ်တိုင်းလူဆိုးကြီးတယ်လူဆိုးတစ်ခုကြီးတယ်မဟုတ်ဘူးတကယ်စိတ်ကောင်းစိတ်မြတ်ရှိတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားအဲ့လိုပုံကူတွေရှိတာပဲတခြားကျင့်တိုက်တချို့ပုံကူတွေဟာတကယ်ကိုပဲဆင်းရဲနှုံချတဲ့ဘဝထဲမှာရောက်နေပေမဲ့အဲ့ဒီပုံကူဟာကိုယ့်အတွက်ကိုဩငါအတိတ်ကမကောင်းလို့ဒီဘဝမှာဆင်းရဲဒီဘဝမှာလက်လုံးမှာပါဇက်လို့ရတဲ့ဘဝဟာအတိတ်ကငါဘာမှမပြုတ်ခဲ့မိလို့မလူဒန်းခဲ့မိလို့မပေးကမ်းခဲ့မိလို့ဒီဘဝမှာဆင်းရဲငါဒီဘဝမှာတော့ငါစားတဲ့ထဲကနေပြီးတော့ဖဲ့ပြီးတော့လူမဲငါဝတ်တဲ့ထဲကဖဲ့ပြီးတော့လူမဲငါတုံးတဲ့ထဲကနေပြီးတော့ဖဲ့ပြီးတော့လူမဲလို့အဲ့လိုပုဂ္ဂိုလ်မျိုးစေကောင်းစိတ်ညာရှိတဲ့ပုဂ္ဂိုလ်မျိုးရောမရှိဘူးလားညာလက်စွာဘုရားလက်ထက်ကဧကတာတကဆိုတဲ့ပုံနာကြီးရှိတယ်ဇနီးမောင်နှံအဲ့ဒီပုံနာကြီးဇနီးမောင်နှံဟာနှစ်ယောက်ပေါင်းမှခြုံတယ်တထည်ပဲရှိတယ်ဆင်းရဲလိုက်တာသူတို့ဒီအိန္ဒိယပြည်မယ်ဆိုတာကအားလုံးကတာရင်နာရင်လူပုံလဲသွားပြီဆိုရင်အပေါ်ကခြုံပြီးတော့သွားတယ်ခြုံဆောင်ကြီးတွေ ਨੇ ဒါဘုန်းကြီးတို့အခုဗုဒ္ဓဂယာကိုသွားဘူးတဲ့ပုဂ္ဂိုလ်တွေဒါတွေကိုတွေ့ဘူးမှာပါအားလုံးကယောက်ျားပဲဖြစ်စီမိန်းမပဲဖြစ်စီအပေါ်ခြုံတယ်ကြီးခြုံခြုံသွားတယ်အဲ့ဒီမှာအပေါ်ခြုံတယ်ကြီးခြုံခြုံသွားတော့အဲ့ဒီလိုသွားနေရှိတော့သူတို့နှစ်ယောက်ပေါင်းမှဒီခြုံတယ်တထည်လေးပဲရှိတယ်။အဲ့လိုတထည်လေးရှိတော့မြတ်စွာဘုရားတရားပွဲကြီးနဲ့ဂျုံနေ။ဒါပေမဲ့နှစ်ယောက်အတူတူဘုရားသွားကြောင်းတယ်အတူတူသွားကျင်တာပဲ။သို့တော်လည်းပဲဒီခြုံတယ်တထည်လေးရှိတဲ့အခါကလည်းကြတော့တယောက်တစ်လှည့်စီသွားမှဖြစ်မယ်ဆိုပြီးတော့နေပိုင်းအချိန်ကိုသူ့ရဲ့ဂုံလေးမှကြီးဇနီးဖြစ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားထံသွားတရားနာသူပြန်လာတဲ့အချိန်ကြတော့မှညမြတ်စွာဘုရားတရားဟောတဲ့အချိန်ကြတော့မှပုံနာကြီးကအဲ့ဒီခြုံတယ်ခြုံပြီးတော့တရားနာသွားအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလေးပဲဒါနာကထာသီလကထာသေကကထာမေကကထာကမ္မနာအာဒီနဝကထာစတဲ့ဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဟောကြားပေးအဲ့လိုဟောကြားပြီးတော့ပြီးတဲ့အခါမှာဒီဧကတ္တကပုံနာကြီးစိတ်ထဲမှာသဘောတွေပေါက်ပြီးတော့ငါအတိတ်ကဘာမှမလှူဒန်းခဲ့လို့ငါမှအဝတ်အစားလေးတောင်ပြည့်ပြည့်စုံစုံမဝတ်နိုင်မစားနိုင်ပါလားအတိတ်ကဘာတစ်ခုမှမလှူခဲ့တဲ့အတွက်ကြောင့်တို့မှဆင်းရဲနှုံချတဲ့ပုံကရောက်နေအခုလည်းဘာလှူရမလဲငါမှဘာမှလှူစရာမရှိဘူးလူစင်ဟာဆိုလို့ကောင်းတဲ့အဝတ်ထည်ဟာဒီကိုယ်ပေါ်မှာခြုံထားတဲ့ခြုံဆောင်ခြုံတပက်ပဲဒါပဲရှိတယ်။အဲလိုဆိုတော့ငါတကယ်လူများလှူလိုက်ရင်ဘယ်လိုဇနီးမောင်နှံနှစ်ယောက်အပြင်းတောင်ထွက်စရာမရှိဘူး။အဲဒီတော့သူ့ရဲ့စိတ်ထဲမှာလှူခြင်းနဲ့တရားစိတ်နဲ့ဖြစ်နေတယ်။နောက်ကလှူရင်အဲ့လိုအပြင်းတောင်ထွက်စရာမရှိဘူးဆိုတော့နောက်ကမြင့်စီတာစိတ်ကလည်းဖြစ်နေတယ်။ပြောရရင်ကတော့လှူရကောင်းမလားမလှူရကောင်းမလားသူ့ရဲ့စိတ်ထဲမှာတွေးရဖြစ်အဲ့လိုစိတ်ထဲမှာတွေးရဖြစ်နေတယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပထမယံညင်ဦးယံအချိန်ကနေဟောလိုက်တာတညာလုံးဟောတာအဲ့ဒီကနေညင်လင်ယံရောက်လာပြီညဉ့်လင်ရန်ရောက်နေတဲ့အချိန်မှာလဲပုံနာကြီးဟာသူ့ရဲ့တပည့်ကိုလှူရကောင်းမလားမလှူရကောင်းမလားဒုံလေးချာသူ့ရဲ့ခြုံဆောင်လေးကိုဆွဲပြီးတော့ခြားပြီးငါမျက်စောပြန်တယ်လှူလိုက်မှထင်ရဲ့အဲ့ဒီလိုလှူလိုက်မယ်လို့စိတ်ကတရားစိတ်ကြီးဖြစ်ပြန်နောက်ကမဖြစ်ဘူး မင်းအဲ့ဒီဒီတပည့်ကိုခြုံဆောင်ကိုလှူလိုက်ရင်ငါတို့နှစ်ယောက်စလုံးအပြင်ကိုထွက်เสียရမှရှိပဲဖြစ်လိမ့်မယ်။နောက်ကမစ်စီရာကနေပြီးတော့တခါလေးဆွဲထား။တရံနဲ့မစ်စီရာနဲ့တိုက်ပွဲဖြစ်နေတယ်။ဧကတတကပုံနာကြီးရဲ့စိတ်ထဲမှာတရံနဲ့မစ်စီရာတိုက်ပွဲကြီးဖြစ်နေတယ်။အဲ့ဒီအချိန်မှလည်းမြတ်စွာဘုရားကတရားစဉ်ဒီတရားကိုအစင်လိုက်ဟောကြားလာလိုက်တာညှင်းလေရန်အချိန်ကုန်သွားပြန်တယ်။နောက်ဆုံးမိုးတောင်ရံအချိန်ရောက်နေပြီပုံနာကြီးဒီမှာစစ်တိုက်နေလို့ရှိသေးတယ်ဘသူနဲ့ဘသူစစ်တိုက်နေတာလဲပရာနဲ့မစ်စီရာဘုန်းကြီးတို့ယောဂီများရောအဲ့ဒီလိုများတိုက်နေလားမသိမနေ့ကကြာရင်တော့ငါဆုံးတူလိုက်မယ်ဖြစ်သေးဘူးမဖြစ်သေးဘူးဆိုတာနဲ့နောက်ကမစ်စီရာနဲ့တရာမစ်စီရာနဲ့တရာအဲ့ဒီကူကအမြဲတမ်းတိုက်ပွဲဝင်နေဒီပုံသားကြီးကလှူမယ်လို့စိတ်ကပြင်လိုက်နောက်ကမေစီရာကဆွဲထားလိုက်လှူမယ်လို့တရားကပြင်လိုက်မေစီရာကဆွဲထားလိုက်ဖြစ်နေတာအဲ့ဒီအချိန်မှာမိုးတောင်ရံအချိန်ရောက်နေပြီဒီအချိန်မှာပတိနေဒီကောသလမင်းကြီးကလည်းပဲသူ့ရဲ့တိုင်းနိုင်ငံအတွင်းမှာနေစုံနယ်ပြားမှာတပုံတကံနေထကြွတောင်းကျမ်းနေလို့အဲ့ဒီကောသလမင်းကြီးကလည်းတပုံတကံနေကိုသွားပြီးတော့တိုက်ခိုက်နှိမ်နင်းခဲ့တာအောင်မြင်ခဲ့ပြီအောင်မြင်ပြီးတော့တခါနဲ့စစ်တပ်နဲ့ချီပြီးပြန်လာတဲ့အချိန်နန်းတော်ကိုအရင်မဝင်ဘူးမြတ်စွာဘုရားရှင်ရဲ့ကျောင်းတော်ကိုပဲအရင်ဝင်တယ်အတင်းလေးဒီကောသလမင်းကြီးမြတ်စွာဘုရားကိုကရုံးမယ်မြတ်စွာဘုရားကိုဥတိုက်ကရုံးပြီးတော့မှငါနန်းတော်ကိုဝင်မယ်ဆိုပြီးတော့မြတ်စွာဘုရားတရားဟောနေလို့အဲ့ဒီအချိန်မှာတရားဟောနေတဲ့အချိန်ဆိုတော့ငါဝင်လို့မဖြစ်သေးဘူးဆိုပြီးပြင်မဲ့ကန်နေစောင့်အဲ့လိုအပြင်ကနေစောင့်နေတဲ့အချိန်အဲ့ဒီမှာအာယုံတဲ့မိုးတောင်ရံအချိန်ရောက်လာတဲ့အချိန်မှာဒီဧကတတကပုံနှန်းဟာလည်းပဲတရားနဲ့မစ်စီရာနဲ့စစ်တိုက်လှူမယ်မလှူနဲ့လှူမယ်မလှူနဲ့အဖြစ်နေတယ်အဲ့ဒီအချိန်မှာငါမရှိလို့မလှူမလှူလို့မရှိအတိတ်ကမလှူခဲ့လို့ဒီဘဝမှာဆင်းရဲတယ်ဒီဘဝမှာတော့ငါတော့ဘာပဲဖြစ်ဖြစ်ဖြစ်ချင်ရဖြစ်တော့ဆိုပြောဆိုအဲ့ဒီမှာထိုင်ရနေထပြီးတပတ်ကိုဆွဲဖြုတ်ချုံဆောင်ကိုဆွဲဖြုတ်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့တခါရင်ရှေ့ကိုသွားပြီးတော့အဲ့ဒီမှာသူ့တပည့်ကိုလှူလိုက်တာဘယ်သူကအနိုင်ရပါလဲတရားကအနိုင်ရသွားတာနော်ခွန်ကြီးတို့ယောဂီများဒီနှစ်ခုတိုက်ပွဲဝင်ရင်ဘာကအနိုင်ရအောင်လုပ်ရမှာလဲအေးဟောဒီမှာတိုက်ပွဲမှာဧကတရကပုံနာကြီးဟာတရားကနိုင်သွားတဲ့အခါကြတော့မှအဲ့ဒီမှာချက်ချင်းထပြီးပေါ်လိုက်တာဇီတံမီအောင်ပြီဇီတံမီအောင်ပြီငါအောင်ကြီးငါတရားကအနေရသွားပြီငါအောင်ပွဲဝင်မယ်အောင်ပွဲဆင်းနိုင်ပြီဆိုပြီးထပေါ်တာအဲ့လိုပေါ်လိုက်တဲ့အခါမှာဟိုးပြင်ဘက်ကတရားပွဲရဲ့အပြင်ဘက်ကအစုံကကြောင်းပြင်ကစောင့်နေတယ်ဘယ်တင်ရီကောကလမင်းကြီးကကြတော့ဘာအောင်တာလဲအောင်ပွဲရသူကငါပဲသူကလည်းပဲတပုံတကံ၄ခုနှိမ်နှင်းတိုက်ခိုက်လာတဲ့အခါမှာအောင်ပွဲမရခဲ့ဘူးလားအောင်ပွဲရခဲ့သူကငါပဲအခုဒါဘသူကအောင်တာလဲကြည်စန်းဆိုတော့အဲ့ဒီမှာဧကတရကဟောအောင်ပွဲရလို့ဩနေတာအဲ့ဒီချိန်မှာဧကတရကပုံနာကိုခေါ်ခိုင်းတာခေါ်ပြီးတော့မှသင်ကဘာအောင်တာလဲငါအခုဒီမှာတိုင်းစုံနေပြန်းမှာတပုံတကံ၄ထကြွတောင်းကျမ်းနေတာကိုငါကူတိုက်ခိုက်လို့ငါအောင်ပွဲရခဲ့ပြီငါသာလျှင်အောင်ပွဲရသူဖြစ်တယ်သင်ကဘာကိုအောင်တာလဲကျွန်ုပ်ကမစ်စီရာကိုအောင်တာဘာကိုအောင်တာလဲကျွန်ုပ်ကမစ်စီရာကိုအောင်တာအတွင်းရန်ကိုကျွန်ုပ်အောင်တာအဲ့ဒီမှာဒီလိုဆိုရင်သင်နဲ့ငါဘသူကတကယ်အစ်စ်မှာအောင်ပွဲရသူဖြစ်တယ်လဲဆိုတာကိုသိအောင်ကဲလာမြတ်စွာဘုရားတန်သွားရှောင်မယ်ဆိုပြီးအဲ့ဒီမှာမြတ်စွာဘုရားရှင်လျှောက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာတရားတော်မင်းကြီးတဲ့သင်ကအပြင်ယံကိုသာအောင်းတယ်ဟောဒီဧကတာရကကအတွင်းယံကိုအောင်းနိုင်သူဒါကြောင့်မိမိစိတ်ကိုမိမိအောင်းနိုင်သူသာလျှင်အောင်းပွဲရသူလို့ငါဘုရားဟောတယ်ဘလောက်ပဲမိမိတို့တိုက်ခိုက်နေတဲ့သဘုံတကံဤထောင်ပေါင်းများစွာသူကလည်းတထောင်တက်ကိုလည်းတထောင်တက်နဲ့တိုက်လို့အောင်မြင်ပေမဲ့ငါဗျာအောင်ပွဲရသူလို့မဟုတ်ဘူးမိမိရဲ့စိတ်မိမိရဲ့မစ်စေတာစိတ်ကိုအောင်မြင်သူကိုယ်သာငါအောင်ပွဲရသူလို့ဟောတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိတို့ဟာအောင်ပွဲရသူဖြစ်အောင်ကြိုးစားဖို့မလိုဘူးလား အတိတ်ကမကောင်းလို့ဒီဘဝမှာဆင်းရဲတယ်နှုံချတယ်ဒီဘဝမှာလည်းကိုယ်ရှိတာလေးကိုဆင်းရဲသွားမှကြောက်လို့နဲသွားမှယော့သွားမှကြောက်လို့မလှရဲမတန်းရဲမပေးရဲမကမ်းရဲမစွန့်ရဲမတန်းရဲတဲ့ပုဂ္ဂိုလ်ဟာသူကြောက်တဲ့ဆင်းရဲကိုပဲပြန်ရမယ်ဘာကိုပဲပြန်ရမလဲအေး तू ကဆင်းရဲမှကြောက်လို့မလှရင် तू ရတဲ့ဘဝဟာချမ်းသာမှလားဆင်းရဲမှလားဘုန်းကြီးတို့ယောဂီများချမ်းသာခြင်းနဲ့ပုဂ္ဂိုလ်ဟာဒါနလန်းစဉ်အတိုင်းသွားရပေးကမ်းစွန့်ကြေလူတန်းတဲ့ပုဂ္ဂိုလ်ဟာသူတော်ဘာကိုချမ်းသာစီလူတဲ့စေရနာနဲ့ပေးတာကမ်းတာလူတာတန်းတာအခုဒီနေ့တရားတွေရှင်ရောင်ဆရာတော်ရဲ့ခုနှစ်ရက်အချိန်ပြည့်တရားစခန်းမှာဝင်ရောက်ပြီးတော့အားထုတ်နေကြတဲ့ယောဂီသူတော်စင်တွေစားရည်အတွက်ချမ်းသာဖို့ဟောအာယုဇွန်းနေနေဇွန်းနေမလူတန်းကြဘူးလားဒီတောင်းစရာနေအပြင်လေရေ300စရာနေအပြင်လေရေပြီးတော့ကြအေးဒီနောက်ပြီးတော့လျှက်စင်မီဒီကြောင်းရဲ့ဝိသေနာတနာအသုံးဆောင်ဒီယောဂီပုဂ္ဂိုလ်များချမ်းချမ်းသာသာသုံးစွဲနိုင်ဖို့အတွင်လူတန်းကြတဲ့ပုဂ္ဂိုလ်ရာအလူခံပုဂ္ဂိုလ်တရားအထုတ်နေတဲ့ပုဂ္ဂိုလ်ချမ်းသာစေလိုတဲ့စိတ်စေရနာဒါလူတန်းနဲ့တွေ့ကြအလူခံပုဂ္ဂိုလ်ချမ်းသာတယ်လို့တတိတံပကံဇနေတိပြန်ပြီးတော့အကျိုးရတော့လေဆင်းရဲတဲ့အကျိုးလားချမ်းသာတဲ့အကျိုးလားအေးသူတစ်ပါးချမ်းသာစီလို့တဲ့စိတ်စေတနာနဲ့လှူရင်ကိုယ်လည်းပဲဒီချမ်းသာတဲ့အကျိုးရတယ်ဒါကြောင့်အခုဒီမှာလည်းပဲအတိတ်ကမိမိတို့ဒီမှာကုသိုလ်ကံတွေမပါလို့ဒါနသီလဘာဝနာကောင်းမှုတွေမပြုခဲ့လို့ဒီဘဝမှာဆင်းရဲအဲ့ဒီဆင်းရဲပြီးတော့ကိုပြန်ပြီးတော့ဩအတိတ်ကမိမိတို့ဒါနကောင်းမှုမပြုခဲ့လို့ဒီဘဝမှာအခုဆင်းရဲတယ်လုံချာတယ်ငါဒီဘဝမှာတော့ဖြင့်ငါကြိုးစားပြီးတော့စားတဲ့ထဲကနေပြီးတော့ငါချူချံလှူမယ်ဝတ်တဲ့ထဲကတထောင်တန်လေးဝတ်မယ်ဆိုရင်ငါ900တန်လောက်ဝတ်မယ်တရားလောက်လှူလိုက်မယ်အဲ့ဒီလိုသုံးဝဲစွဲမဲ့ထဲကမိမိရဲ့တခါတည်းမိမိအသုံးဆောင်ပစ္စည်းတွေကဒီလောက်သုံးမယ်ဆိုရင်ငါဒီလောက်လှူမယ်ဒီလောက်ကလေးတော့ဖြင့်ငါလှူမယ်ဆိုပြီးအဲ့ဒီလိုကိုသုံးမယ်စွဲမဲ့ထဲကစားမယ်တောင်းမယ်ထဲကဖဲ့ပြီးလှူဒန်းသွားမယ်ဆိုရင်မိမိလူတန်းနဲ့ကုသိုလ်ကောင်းမှုတွေကသူခံပုံညာဇနီးတီဆိုတဲ့အတိုင်းချမ်းသာတဲ့အကျိုးလားဆင်းရဲတဲ့အကျိုးလားကဲဒီပုဂ္ဂိုလ်ဟာဒီဘဝမှာအတိတ်ကမကောင်းလို့ဒီဘဝမှာဆင်းရဲပေမဲ့တတိတံဝေကားတွေဖြစ်ပြီးတော့ဒီဘဝမှာကောင်းတဲ့ဒါနမှုတွေသီလမှုတွေဘာဝနာမှုတွေပွားများအားထုတ်မယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့သွားရလန်းဟာသူကတိလန်းလားဒုက္ခတိလန်းလားကြတိလို့ဆိုရင်အမှောင်နဲ့သွားမှလားအလင်းနဲ့သွားမှလားမြတ်စွာဘုရားလက်ထက်ကတုပ္ပဗုဒ္ဓဆိုတဲ့တခင့်သူဆင်းရဲလူနူလေးလူနူလေးသူကမွေးတွေကခြေတူလက်တူမွေးတွေကနှာခေါင်းပြပါးစပ်ရွက်အကုန်လုံးဘာမှကိုကြည့်လို့ရှိလို့မကောင်းတဲ့ပုဂ္ဂိုလ်လေးကံကံလေးဆိုးလိုက်တာသူပဋိသင်္ဍေနေတဲ့အချိန်ကစပြီးတော့တောင်းစားတဲ့တရောင်းစားရွာကြီးအင်းကြီးတထောင်ရှိတဲ့တရောင်းစားရွာမနှထောင်ရှိတာအဲ့ဒီတရောင်းစားရွာကြီးမှာဒီကလေးဒီသုဗ္ဗဗုဒ္ဓဆိုတဲ့ဒီကောင်လေးဒီကလေးလေးတန်တီတီဗီဆိုတဲ့ကွာအဲ့ဒီရွာကတရောင်းစားတွေတောင်းစားလို့ပေးမကမ်းမယ်လို့မရှိဘူးတဲ့အလုတ်လုံးမယ်ဆိုလို့လည်းပဲအလုတ်ခံပေးမယ်လို့မရှိဘူးတဲ့အဲ့ဒီလောက်ကိုဖြစ်သွားတာအဲ့ဒီမှာဒီတရောင်းစားရွာကြီးထဲမှာလည်းပဲဒီဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးရှိတော့ငရုရွာကြီးထဲမှာကံဆိုးတဲ့ပုဂ္ဂိုလ်ပေါ်လာပြီကံကောင်းသူလားကံဆိုးသူလားအတော်ကိုကံဆိုးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ပေါ်လာတဲ့အတွက်ငရုရွာကြီးတရွာလုံးအခုကတ်ဆိုင်နေပြီငတ်မောက်ခေါင်းပါခြင်းဘေးဆုံးကျုံနေပြီအဲ့တော့ငါတို့ဒီပုဂ္ဂိုလ်ကိုငါတို့ဘယ်လိုလုပ်ပြီးရှာမလဲဆိုတော့ငါတို့ရွာကြီးကိုတထောင်ရှိတဲ့ရွာကြီးကိုအလဲလာပိုင်းဒီဘက်က900ဒီဘက်က900ခွဲလိုက်ဆိုပြီးတော့အဲ့ဒီမှာ900စီခွဲလိုက်တာ900စီပိုင်းပြလိုက်တဲ့အခါကာလကြတော့မှအဲ့ဒီသုဗ္ဗဗုဒ္ဓလူလူလေးတန်တီတည်နေတဲ့မိဘတွေရှိတဲ့ဘက်က900ကတောင်းစားလို့မရတော့ဘယ်မှာပေးမယ်လို့မရှိကြဘူးခိုင်းမယ်လို့မရှိအောင်ဒီဘက်900လွတ်သွားပြီအဲ့ဒီကြတော့မှတခါအဲ့ဒီ900ကနေငါတို့250ဒီပိုင်းမယ်ဆိုပိုင်းလိုက်အဲ့ဒီကလေးပါတဲ့ဘက်ကတခါလည်းတောင်းစားလို့မရ အဲ့ဒီကနေပိုင်ပိုင်ပိုင်ပိုင်လာလိုက်တာနောက်ဆုံးသူတိမ်မဲကြံတော့တယ်ဒီအိမ်မဲဒီကလေးပဲသူရောက်လာတဲ့အတွက်ကြောင့်မို့တရားလုံးကန်ဆိုးတယ်ဒီကောင်ကကန်ဆိုးသူပဲအဲ့တော့ကန်ဆိုးသူဆိုတော့ငရုရွာအနေခံလို့မဖြစ်ဘူးဆိုပြီးရွာကမောင်းထုံလိုက်တာဒီဇနီးမောင်းတာမောင်းထုံလိုက်တဲ့အခါကျတော့အဲ့ဒီမှာရောက်ရပေါက်ရသွားသွားတဲ့အခါမှာဇနီးမောင်းတာနှစ်ယောက်အတူတူသွားတောင်းပေးမယ်လို့မရှိဘူးအဲ့ဒီမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်မင်းဒီမှာနေရင်ငါသွားတောင်းမယ်ဆိုသူတောင်းရင်ရလားအဲ့ဒီရတာလားလေးနဲ့နှစ်ယောက်မြားပြီးတော့စားတောက်ပြီးတော့ဒီလိုအသက်ရှိအောင်နေလာခဲ့ရနောက်ဆုံးကလေးလေးမွေးလာတော့လေခုနကတည်းကပြောတယ်လက်ပြန်ချီပြန်နရွက်ပြန်နှာခေါင်းပြန်ပဲအဲ့ဒီပုံလေးနဲ့တခါနဲ့တရေတစ်ပက်ကလေးလိုမွေးလာအဲ့လိုမွေးလာတဲ့အခါကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ကိုလန့်လွယ်ဆယ်လန့်ဆုံးရှုံးလာကြရတာဖြစ်တော့တန်ရောစဉ်တားဆိုတဲ့တန်ရောစဉ်မပြတ်နိုင်ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့ကွာကဲသူ့အတွက်နဲ့ငါတို့ဒုက္ခတွေရောက်ခဲ့ပြီရွာကလည်းနှင်းဒုက္ခငဲ့ရပြီအဲ့တော့ဒီကလေးကူမွေးပြီပြီပဲကွာမင်းတနည်းအားပြတ်လိုက်ပါတော့ငါတို့သွားကြစို့ဒီလိုကိုဟိုကတော့မပြတ်နိုင်ကဲဒီလိုဆိုရင်မပြတ်နိုင်ရင်ငါမင်းကိုပြရတော့မယ်ငါကြည့်တိုင်းဆက်နေလို့တော့ငါတို့ငါမခံနိုင်ငါမင်းကိုပြရနိုင်မယ်ဟိုကလေးပဲတန်တန်ရိုးစင်နဲ့ပြစ်ချင်းပြစ်ခဲ့တော့ဆိုတော့ဟောသွားအဲ့ဒီလိုနဲ့ဒီတန်ကလေးပွေပြီးတော့သာတောင်းမရဘူးတန်လေးကိုတနေရာမှာထားပြီးတော့တောင်းရအဲ့ဒီလိုနဲ့ဒီတန်လေးအရွယ်ရောက်အောင်စောင့်ပြီးတော့ဒီတန်လေးအရွယ်ရောက်လို့တောင်းနိုင်လမ်းနိုင်တဲ့အချိန်ရောက်ပြီဆိုမှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာခွတ်စုပ်ကလေးပြီးဒုချောင်းလေးပြီးပြီးတော့တာကြီးဟိုဘက်အိမ်မှာတောင်းကြီးဆိုပြီးတော့ဒီတန်လေးကိုတောင်းခိုင်းတာအဲ့ဒီမှာဟိုဘက်အိမ်ကျန်နေဝင်သွားတဲ့အချိန်မှာမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကပြစ်ပြရတာမိဘကတောင်ပြစ်ပြရတယ်ဆိုတော့ကံကောင်းသလားကံဆိုးသလားအလွန်ကံဆိုးတဲ့ပုဂ္ဂိုလ်ပဲအလွန်အတိတ်ကံဆိုးရဆိုတာကို့မှာသူ့မှာဒါနသီလကောင်းမှုကံတွေပါလို့လားမပါလို့လားမပါလို့အဲ့လိုမပါခဲ့တဲ့အတွက်ကြောင့်ဒီဘဝမှာဒီလောက်ကိုဆင်းရဲငုံချတဲ့ဘဝကြီးရောက်လာအဲ့ဒီကနေပြီးတော့မှတခါလေပြစ်သွားလိုက်တော့ဒီကလေးဟာဒီလိုပဲတောင်းစားရရလေးနဲ့စားတော့အဲလိုပဲစားတော့ပြီးတော့နေရင်ကနေပြီးတော့တဏီသောခါကလာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဉာဏ်တော်ထဲမှာဒီတုပ္ပဗုဒ္ဓဆိုတဲ့လူနူလူစင်းရဲ့လေးတရားရမယ်အရေးကိုမြတ်စွာဘုရားမြင်တော်မူတယ်။အဲလိုမြင်တော်မူတဲ့အချိန်လေးမှာမြတ်စွာဘုရားသူ့လမ်းမဲ့လမ်းမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဓမ္မသဘင်ပေါ့တရားသဖြင့်ကြီးစင်ကျင်းပတဲ့အချိန်ကြတော့မှအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားပွဲကျင်းပတယ်ဆိုပေမဲ့လို့မြတ်စွာဘုရားမဟောသေးဘူးသူ့ကိုစောင့်ဒီတုပ္ပဗုဒ္ဓလေးဟာလည်းပဲတအိမ်ဝင်တအိမ်ထွက်တခါနဲ့လှက်ပတ်ပြီးတော့လမ်းကျူလမ်းကြာဝင်ပြီးတော့ဟိုအိမ်ဝင်တအိမ်ထွက်နေတခါနဲ့လှက်ပတ်တောင်းအားစားတော့ရင်းနဲ့အဲ့ဒီမှာတနည်းအားမှလူစုလူဝေးကြီးမြင်လိုက်တော့မှဟာငါတော့ကံကောင်းပြီဒီနေ့အလူဝေးကြီးတွေ့အဲ့ဒီမှာသွားမှပဲဆိုတုတ်ချီတင်သွားလိုက်တာဟိုရောက်တော့အစားအလူပဲမဟုတ်ဘဲနဲ့ပါအလူပဲလေတရားအလူပဲကြီးတွေ့လိုက်တာအဲ့ဒီမှာတရားအလူပဲကြီးတွေ့ပြီမယ်ဟောမြတ်စွာဘုရားရှင်ရဲ့တရားပွဲငါလိုဆင်းရဲတာတရောင်းစားတဲ့တော့ကံဆူယုံညံနေတဲ့ပုဂ္ဂိုလ်တယောက်နေရာဖြစ်မြတ်စွာဘုရားတရားနာဖို့ဆိုတာဘလို့မှအကြောင်းမတိုက်ဆိုင်နိုင်ဘူးဒီလိုအကြောင်းဆုံးခဲ့ကလေးငါနာအောင်မှာပဲခွက်ကလေးနဲ့ဒုံလေးချပြီးတော့လူကြားတဲ့ပိဋကကြားတဲ့လေဝင်လို့မဖြစ်တော့အစွန်အပြားလေးကနေပြီးတော့မြတ်စွာဘုရားတရားနာမြတ်စွာဘုရားကဒါနတိလတက်ကမဲ့ကစတဲ့ဒီမြတ်စွာဘုရားဒေသနာအစဉ်တိုင်းဟောတဲ့ကဟိုကလေးပဲနားကနာခန္ဓာညာဆိုင်ပြီးတော့နှလုံးသွင်းနေတဲ့အခါမှာဘုရားရှင်ရဲ့တရားတော်လေးဆုံးရောအဲ့ဒီလူလူချစ်တဲ့သုဘဗုဒ္ဓလေးဟာသောတပတ္တိမညာပူညာဆက်ရောက်သောတပန်ဖြစ်သွားတယ်သောတာပန်ဖြစ်သွားတဲ့အချိန်ကြတော့မြတ်စွာဘုရားရှင်ကိုသူသိတဲ့တရားတွေကိုမြတ်စွာဘုရားရှောက်ခြင်းနဲ့အဲလိုရှောက်ခြင်းတွေကဒီပိဋကကြားထဲမှာလည်းပဲမြတ်စွာဘုရားတရားပွဲပြီးလို့ပြန်ကြွတော်မူဆိုတော့ပိဋကတွေကလည်းပဲမြတ်စွာဘုရားနာဥပဒကားတွေကယုံယုံယုံယုံနဲ့ဘုရားရှင်ကိုပြင့်မှုအစီအစဉ်တွေလုပ်ကြတဲ့အခါအဲ့ဒီမှာလည်းသွားလို့မဖြစ်တော့တာဒီတိတ်ရှောင်နေရဘုရားရှင်ကိုယ်တော်မြတ်ကြီးကြောင်းတော်ပြန်ကြွတဲ့အခါကြတော့မှအဲ့ဒီမှာနောက်ကနေလိုက်သွားဘုရားကိုတရားရှောင်မလို့ဘာရှောင်မလို့လဲတရားရှောင်မလို့ဘုန်းကြီးတို့ယောဂီများမနေ့ဖန်ကြရင်တော့တရားရှောင်ပါတော့မယ်တော့တော့မလို့နဲ့နော် တရားကကိုယ်တိုင်တကယ်လုပ်တာလို့တကယ်သဘောပေါက်နေရင်ရှောက်เสียနည်းနည်းလေးလားအများကြီးလားအများကြီးတားတောင်နေရတယ်အေးတကယ်ကောင်းကောင်းလုပ်မတားရင်တော့ရှောက်เสียဘာမှမရှိဘူးဒါပေမဲ့လူဘာတွေရှောက်လဲဆိုအတွေးတွေအကြံတွေကိုတွေးထားတာတွေရှောက်သူများပြောတာကြားတာတွေရှောက်ကြားဘူးနားဝါတွေရှောက်အဲ့ဒါတွေမဟုတ်ဘူးတရားရှောက်တယ်ဆိုတာကိုယ်တိုင်ရှုမှတ်လို့ကိုယ်တိုင်သိကိုယ်တိုင်တွေ့တဲ့တရားလေးတွေကိုရှောက်ပါအဲ့ဒီမှာရှောက်မလို့အသွမ်းမှာတရားမင်းရဲ့ဗန္ဓုကပလမြတ်ကြောင့်ဖြစ်တဲ့တော့မှာဘာကြောင့်လဲကြည့်လိုက်တော့ဩတုပ္ပဗုဒ္ဓတရားတွေ့ကဲသူ့ကိုစမ်းကြည့်အောင်လေဆိုပြီးတော့တရားမင်းကနေပြီးတော့ဆင်းလာပြီးဟဲ့တုပ္ပဗုဒ္ဓမင်းဟာဟောဒီဗာရဏသီပြည်မှာမင်းလောက်ဆင်းရဲတဲ့ပုဂ္ဂိုလ်မင်းလောက်ရုပ်ဆင်းအင်္ဂါမလှပတဲ့ပုဂ္ဂိုလ်လောကကြီးမရှိဘူးမင်းဟာဆင်းရဲဆုံးရုပ်ဆင်းအင်္ဂါအဆိုးဆုံးပဲအေးဒါပေမဲ့လို့မင်းကငါတခုပြောမယ်ငါပြောတဲ့အတိုင်းမင်းလိုက်ပြောနိုင်လို့ရှိရင်မင်းရဲ့အရေးအစင်းတွေလည်းတင့်နေအောင်ငါလုပ်ပေးမယ်။မင်းဒီနိုင်ဒီပြည်မှာတော့မင်းဟာလူချမ်းသာကြီးဖြစ်အောင်လည်းပဲငါလုပ်ပေးနိုင်တယ်။အဲတော့ငါပြောခဲ့တဲ့အတိုင်းပြော။ဘာပြောရမှလဲမေးတယ်။ဘုရားဖြင့်ကိုးကွယ်ရမဟုတ်ဘူး။တရားဖြင့်ကိုးကွယ်ရမဟုတ်ဘူး။တန်ခါဖြင့်ကိုးကွယ်ရမဟုတ်ဘူး။ဒီဘုရားတရားတန်ခါယရနာသုံးပါးမိမိရဲ့ကိုးကွယ်အားထားရမဟုတ်ဘူးလို့ပြောဆိုတော့အဲ့ဒီခါကျတော့ဒီမှာ तू ကတရားတွေ့သွားတဲ့ပုဂ္ဂိုလ်ဟာဘုရားဘောတရားဘောတန်ခါဘောမှာယုံကြည်မှုဤအားကောင်းသလားအားနည်းသလားတရားတရားတွေကခိုင်မြဲသလားမခိုင်မြဲဘူးလားအဲ့ဒီလိုတရားတွေ့သွားတဲ့ပုဂ္ဂိုလ်ရဲ့တရားတရားလွန်ခိုင်မြဲတာဘယ်လိုဖြစ်လို့မှမပြတ်နိုင်ဘူးအဲ့ဒီမှာအခုတုပ္ပဗုဒ္ဓကတရားတွေ့သွားတဲ့ပုဂ္ဂိုလ်ဖြစ်တဲ့သူခိုင်မြဲနေပြီအဲ့လိုခိုင်မြဲနေတဲ့အခါသင်ဘသူလဲမင်းငါတရားပဲအောင်းမယ်ဘာတရားလဲတင်လို့တရားမျိုးနဲ့ငါဖက်ပြန်ပြီးစကားပြောမနေနိုင်ဘူး။ဖဲငါနာငါနေဖဲ။တင်ဘလောက်ပဲငါကိုချမ်းသာတယ်တင်ဆင်းရဲတယ်ပြောပြော။ကျွန်ုပ်ဟာဖယားအဆရှိတဲ့သူတော်ကောင်းတွေကဒီကနေ့ကျွန်ုပ်ကိုလူချမ်းသာလို့ပြောနေပြီ။ငါမှာတရားသီလတုဒ္ဒစာကဆိုတဲ့သူတော်ကောင်းတရားတွေငါမှာပြည့်စုံနေပြီ။သူတော်ကောင်းဥစ္စာခုနှစ်ဖြာနဲ့ငါပြည့်စုံနေပြီ။ငါဒီနေ့လူဆင်းရဲမဟုတ်ဘူးလူချမ်းသာဖြစ်နေပြီ။ပင်ဖဲဆိုတော့ဒီလိုသောတပန်ဖြစ်တဲ့အရိယာပုဂ္ဂိုလ်ကဖယ်ခိုင်းတဲ့အခါကျတော့တရားမင်းလည်းမဖယ်ပဲမနေနိုင်ဘူးဖရာ။အဲ့ဒီနေရာကနေပြီးတော့မှမြတ်စွာဘုရားတန်ဒီအကြောင်းကိုသွားလျှောက်တော့မြတ်စွာဘုရားကတရားမင်းနဲ့တင်းလို့တရားမျိုးတဦးတည်းမပြောနဲ့ရာထောင်ကြည့်ပြီးတားရင်တောင်မရတော့ဘူး။သူဟာသူ့ရဲ့တရားတရားအလုံးခိုင်မြဲသွားပြီ။ဒါကြောင့်အဲ့ဒီသူစင်းရင်းလေးဖြစ်တဲ့သုဘဗုဒ္ဓအတိတ်ကံမကောင်းလို့ဒီဘဝမှာဆင်းရဲနှုံချပြီးတော့တောင်းဆန်နေရတဲ့ဘဝရောက်ပြီမယ်လို့လည်းပဲသူ့ရဲ့တတိတံဝေကလေးရပြီမြတ်စွာဘုရားရဲ့တရားတော်ကိုသူတော်ကောင်းစိတ်ဓာတ်လေးနဲ့တရားကိုရိုးရိုးသေးသေးနားကြားလို့တရားသဘောတွေပေါက်ပြီးတရားသိဉာဏ်ဓုတွေရသွားတဲ့အခါကျတော့ဒုက္ခတိလားဒုက္ခတိလားအမှောင်လန်းကိုတွားနေတာလားအလင်းလန်းကိုတွားနေတာလားကိစုကြည့်လိုက်အမိုက်ကလားအလင်းရွာသွားရှာသူလဲတယောက်ပဲအမိုက်ကလားအလင်းရွာသွားရှာသူလဲတယောက်ပဲကဲဒီနေ့ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့မျက်မှောက်မှာအဲ့ဒီလိုအမိုက်မှောင်တဲ့ကနေအလင်းရောင်စီကိုသွားနေတဲ့ပုံကိုယ်တွေရောမရှိဘူးလားရှိတယ်နော်ကိုယ့်ရဲ့ဘဝကိုကိုယ့်ဟာကိုပြန်ပြီးတော့သုံးသပ်ဆင်ခြင်ပြီးတော့ကောင်းအောင်နေတဲ့ပုဂ္ဂိုလ်ကောင်းကောင်းတဲ့အလုပ်လုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပြောပြောတဲ့ပုဂ္ဂိုလ်ကောင်းတဲ့အကျဉ်းစီတွေကိုကျန်စီပြီးတော့နေတဲ့ပုဂ္ဂိုလ်တွေဒီလောကကြီးထဲမှာရှိတယ်။အဲ့ဒီပုဂ္ဂိုလ်ဟာသူ့ရဲ့အတိတ်ကံကြောင့်အမိုက်မှောင်တွေကနေပြီးတော့လူဖြစ်လာရပေမဲ့ပြန်ပြီးတော့တတိတံဝေကဖြစ်ပြီးတော့အဲ့ဒီမှာကောင်းတဲ့လမ်းစဉ်တွေအတိုင်းလိုက်နာပြီးတော့ပြုလုပ်ပြောဆိုကြံစည်သွားမယ်ဆိုရင်အလင်းရောင်လေးကိုသွားတဲ့ပုဂ္ဂိုလ်မဟုတ်ပေဘူးလားညာ။ဒီနောက်တစ်ခါနံပါတ်3ကဇောတိဓမ္မပရာယနာပုဂ္ဂိုလ်။ဒီပုဂ္ဂိုလ်ကအလင်းရောင်လေးကနေပြီးတော့အမိုက်မှောင်လေးကိုသွားတဲ့ပုဂ္ဂိုလ်။အဲ့ဒီလင်းရောင်လေးကအမိုက်မှောင်လေးသွားတဲ့ပုဂ္ဂိုလ်ဆိုတော့ဒီပုဂ္ဂိုလ်ဟာရလာတဲ့ဘဝကအတိတ်ကကုသိုလ်ကံတွေပါလေလို့အဲ့ဒီကုသိုလ်ကံကမိမိပြုတဲ့ကုသိုလ်ကံတွေကလူချမ်းသာတွေစီပို့ပေးလိုက်တာဘယ်ကိုပို့ပေးလိုက်တာလဲ လူချမ်းသာတွေစီပို့ပေးလိုက်တော့လူချမ်းသာရဲ့သာသမီမဖြစ်ဘူးလားအဲဒီတော့လူချမ်းသာရဲ့သာသမီဆိုတော့လူချမ်းသာကြီးဖြစ်သွားတာပေါ့ဟုတ်တယ်မို့လားအတိတ်ကံတော့အတိတ်ကံသူပြုခဲ့တဲ့ကံကသူ့ကိုတခါလေးပို့ပေးနေလိုက်တာကောင်းတဲ့နေရာတကယ့်ကိုချမ်းသာတဲ့နေရာဒီလိုပို့ပေးလိုက်ဘုန်းကြီးလေးဘုန်းကြီးရဲ့ကျောင်းမှာအမြဲတမ်းအနေအားဖြင့်အာယုံစွာနေစွာအလူရှင်နေအမှန်များပါတချို့ကလည်းပဲယေຊုအလှူပေါ့မိဘဆွေမျိုးယေຊုပြီးတော့လှူတာတချို့ကလည်းမင်္ဂလာအလှူတချို့ကလည်းရှင်ပြုအလှူယဟန်ကံအလှူတချို့ကလည်းမွေးနေ့အလှူပေါ့အဲ့လိုလန်းလာပြီးတော့ပြုကြတဲ့အထက်မှာဘုန်းကြီးတို့ဒီလိုတာလေးတွေတမီလေးတွေသူ့ရဲ့ဒီရစ်တရားပြေးလို့တနည်းပြေးလို့စသည်ဖြင့်ဒီလိုလှူကြတာတွေရှိပါအဲ့ဒီမှာဘုန်းကြီးကျောင်းမှာဒီရစ်တရားပြည့်စုံပြီးတော့လာလှူရဲ့ကလေးလေးတယောက်ပေါ့အဲ့ဒီမှာဒီညံ့နေတဲ့ကဒီကလေးအတွေ့ပြင်ဆင်နေတာဘုန်းကြီးတို့ဒီစွန်းစားဆောင်မှာသူတို့ရဲ့ဧကံခမ္မကြီးကိုဧကံခမ္မကြီးကိုညံ့နေတဲ့ကနေပြီးတော့လာပြီးပြင်ဆင်တဲ့ပုံကိုယ်တွေပြင်ဆင်နေတာလှပါလီပန်းနေပါလီညာလီပေါ့အဲ့ဒီမှာပြင်ဆင်နေတဲ့ကံမှာပြင်ဆင်ညပြန်သွားမနဲ့ကြအစိုးကြီးရောက်အစိုးကြီးရောက်ပြီးပြင်ဆင်နေကြကြအဲ့ဒီမှာဝင်ပေါက်ထွက်ပေါက်တွေရောအကုန်လုံးပြင်ဆင်နေတယ်အလှပါအဲ့ဒါနဲ့ဘုန်းကြီးကဟောဒါမင်္ဂလာစွန်းထင်တယ်ဒီလိုပဲထင်တယ်ဒါနဲ့ညနေကလည်းပဲပြင်ဆင်တယ်အခုမနေ့လည်းလာပြီးစောကြီးပြင်ဆင်နေဆိုတော့အောက်မြတ်ဘယ်လိုများပြင်ဆင်နေပါလဲဆိုပြီးဘုန်းကြီးကအပေါ်ရက်ကနေဘုန်းကြီးတို့စွန်းစားပြီးဘုန်းကြီးရဲ့စွန်းစားဆောင်ကြီးကတုံးတက်စွန်းစားဆောင်ကြီးဖြစ်ပါတယ်အဲ့လိုစွန်းစားဆောင်ကြီးဆိုတော့ဘုန်းကြီးတို့ကဟိုပထမဓာတ်မှာဘုန်းကြီးတို့ဖုံပေးတယ်မြင်းညီဓာတ်မှာအေကံခမ္မာဤထားပေးတယ်အဲ့လိုဆိုတော့အဲ့ဒီကနေဆင်းလာပြီးတော့အဲ့ဒီအောက်ထပ်ပြင်ဆင်နေတဲ့အခန်းကိုကြည့်လိုက်တဲ့အခါကျတော့ဩပန်းပင်လေကြီးကျနေတာပဲအခါကျပန်းနေနဲ့ဆင်းလိုက်တာပန်းကမှအတုတွေမဟုတ်ဘူးအစစ်တွေအဲ့ဒီမှာပန်းအစစ်တွေနဲ့တခါတည်းနန်းရံနေမှာလည်းပဲဓာတ်ပုံရိုက်ဖို့ဆိုပြီးတော့ရိုက်ကွင်းရိုက်ကွက်တွေနဲ့အကုန်လုံးပြင်ဆင်ဝင်ပေါက်ထွက်ပေါက်တွေဆိုတာတချို့ဆိုရင်ဝင်ပေါက်လေးတစ်ခုလေမဟုတ်ဘူးသူက3နေရရှိကိုဝင်လာမဲ့နေရာနဲ့၃နေရာဂုံကြီးတွေလှုပ်ပြီးတော့တခါလေအလန့်ပါလေးနဲ့လှုပ်ထားဒါပါပွဲလေးလို့မေးလိုက်တော့မှကလေးရဲ့ရည်တရားပြည်တယ်ဩကလေးရည်တရားပြည်ကဒေဗီကြီးကြီးလှုပ်ပါလားလို့ဒီလိုပဲစိတ်ထဲမှာထားတယ်နောက်ဒီလိုရည်သေးချတဲ့အချိန်ရောက်လာတဲ့အခါကျတော့ကလေးလေးခေါ်လာတယ်ရည်တရားတမီမင်းကလေးပါပဲအဲ့ဒါနဲ့ကလေးလေးကိုထင်းနဲ့ဒီအထင်းကလည်းပဲတကယ်ကိုကျွမ်းကျင်တဲ့အထင်းကိုဟိုတာမန်ပုဂ္ဂိုလ်ခေါ်ပြီးထင်းခိုင်းတာမဟုတ်ဘူးတကယ်ကိုကျွမ်းကျင်တဲ့ပညာရှင်ဖြစ်တဲ့ပုဂ္ဂိုလ်ကိုပဲခေါ်ထင်းခိုင်းတာသူကိုယ်၌ကလည်းပဲအဲ့ဒီမြို့သမီးကလည်းပဲအဲ့ညီဒီလက်တောင်မှလက်အသားမပေါ်ဘူးအကုန်လုံးအဲ့ဒီကနေပြီးတော့လက်ရှူထားလိုက်တယ်ကဲဒီကလေးရဲ့အသားနဲ့မိမိရဲ့အသားနဲ့မထိအောင်ဆိုပြီးတော့အဲ့လိုနဲ့ဂိုင်တွယ်တာအဲ့လိုဂိုင်တွယ်ပြီးတော့ထားတယ်ဒီကျကလေးလေးကလည်းပဲအင်းဧည့်တော်မမြည်ဘူးဘာမှမလုပ်ဘူးသူဟိုလိုလေးလှုပ်လိုက်ဒီလိုလေးပြင်ထားတယ်တတော်ကိုထိန်းတတ်တဲ့ပုဂ္ဂိုလ်ပါအဲ့ဒါနဲ့ဒီအဖိုးဖြစ်တဲ့ပုဂ္ဂိုလ်ကသူ့မြည်ကိုဟိုဆွေတွေမျိုးတွေလာတဲ့အခါကျတော့ပြောရင်ကတော့ထိချင်းကန်ညင်တာပေါ့လေဒါပေမဲ့အထင်မခံဘူးမလားနဲ့မထိချင်းမထိနဲ့ကလေးကိုမထိနဲ့ပိုးတွေပါလေကုကုံရင်ခက်မယ်ဆိုပြီးတော့အလုံးဝအထင်မခံအဲ့ဒါနဲ့ဘုန်းကြီးသူတို့ရည်စမိုးစက်လေးချပေးပြီးတော့ဧကန်နာပေါ်နေ။ဧကန်နေအခါမှာဘုန်းကြီးကဒီဧည့်တွေကအဲ့ဒီကနေပြီးတော့သူစားတော့ပြီးတော့ဧကန်ခံမှာရည်ရည်နေထွက်။ထွက်ပြီးရင်အဲ့ဒီနားမှာလူစုလူဝင်တွေကားကိုကြည့်နေကြ။ကြည့်နေကြတော့ဘုန်းကြီးကအဲ့ဒါဘာလို့တာလဲလို့ဆိုတော့ဩလေ။ဒီကနေ့ရက်တရားပြည့်ဖြစ်တဲ့ဒီမွေးနေ့အလှရှင်ကိုတဲ့သူ့အဖိုးဖွားကနေပြီးတော့မွေးနေ့လက်ဆောင်ဖြင့်လည်းရည်တရားဖြင့်လက်ဆောင်ပေးတာလေတကယ်အခုမှမှားလိုက်တာမော်ရယ်အမြင့်ဆုံးပဲလေဒီဒီနှစ်ခုနှစ်နဲ့အမြင့်ဆုံးပဲလေ BMW ဆိုတဲ့ကားကြီးပေးတာကောင်းလိုက်တဲ့ကံမလားလို့ခုဒီလောက်ရက်ပိုင်းလေးရှိသေးတယ်ရည်တရားရှိသေးတယ်ဒီကလေးရဲ့ကံကဘယ်လောက်ထိအောင်အကျိုးပေးပါလားမိဘတွေကသူ့အတွက်အကြီးအကျယ်အလှပွဲကြီးလုပ်ပေးတယ်အကြီးအကျယ်လက်ဆောင်ပနာတွေပေးတယ်ဘေးကမိတ်ဆွေတွေကလက်ဆောင်ပနာတွေပေးကြတယ်။ဟောအတိတ်ကံကောင်းရဲ့။ဘုန်းကြီးတို့ယောဂီများဒါကြောင့်မို့မိမိတို့ပြုခဲ့တဲ့အတိတ်ကံကပါလာပြီဆိုရင်အဲ့ဒီအတိတ်ကံကဆင်းရဲတဲ့ မိဘစီပို့သလားချမ်းသာတယ်မိဘစီပို့သလားအဲ့ဒါအတိတ်ကံကောင်းတာခေါ်တယ်အဲ့ဒါအတိတ်ကံပါခဲ့တဲ့ပုဂ္ဂိုလ်ခေါ်တယ်မိမိတို့ရဲ့ဘဝဟာဆင်းရဲတဲ့မိဘစီရောက်ခဲ့ရင်မိမိတို့ဟာအတိတ်ကံညံ့နေတဲ့ပုဂ္ဂိုလ်ခေါ်တယ်အခုအတိတ်ကံညံ့နေပြီမြေဒီဘဝမှာပစ္စုပန်ကောင်းတဲ့အလုပ်တွေကိုကြိုးစားလုပ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပစ္စုပန်ကံကြောင့်မချမ်းသာနိုင်ဘူးလားချမ်းသာနိုင်တယ်ဒီဘဝနဲ့ချမ်းသာတယ်လို့အဲ့ဒီပစ္စုပန်ကိုကောင်းတဲ့ကံတွေပြုလုပ်သွားမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာနောက်အနာဂတ်ဘဝထိအောင်ရောမချမ်းသာနိုင်ဘူးလားချမ်းသာနိုင်တယ်ထားကြောင့်မို့အတိတ်ကံကဒီမှာကောင်းခဲ့တဲ့အတွက်ကြောင့်မို့အလင်းရောင်တွေကနေပြီးတော့ရောက်လာတယ်ရောက်လာပြီးတော့ဒီဘဝမှာတတိတရားမရဘဲနဲ့မကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်တွေရောလောကကြီးမှာမရှိဘူးလားဒီနိုင်ငံကြီးကတော့ကြည့်ပါနဲ့တချို့ချမ်းသာတဲ့ပုံကိုယ်ကြီးဘာမှမဟုတ်ဘဲနဲ့ဟိုငမဲကြီးကြီးနဲ့စားလည်းမစားဘဲနဲ့ချောက်ချိတ်နေတာလေ။ထိုင်ပြီးတော့ဒါရင်ငားများနေတဲ့ပုံကိုယ်ကြီးဘုန်းကြီးတို့နိုင်ငံတွေမှာလည်းရှိတာပဲ။လူချမ်းသာတွေကားနဲ့လာတယ်ဗျာ။ကားနဲ့လာပြီးတော့တရားလေးပေါ်မှာထိုင်ပြီးတော့ငားထိုင်များနေတယ်ဒီနေ့က။ဟောဗျာ။ဝယ်စားလို့လည်းပဲအများကြီးစားနိုင်ရတဲ့တန်လေးကြည့်။ဒီလိုပဲကိုယ်တိုင်တက်ဖြတ်ပြီးတော့ကိုယ်တိုင်စားခြင်းတဲ့ပုံကိုယ်ကြီးရှိသေးတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအတိတ်ကံကကောင်းခဲ့ပြီမယ်လို့လည်းပဲပစ္စုပန်ကံကောင်းဖို့မလိုဘူးလားဟေးပစ္စုပန်ကံမကောင်းရင်နောက်အနာဂတ်မှာကောင်းနိုင်ပါမလားမကောင်းနိုင်ဘူးအမောင်းလန်းလေးကိုသွားမှာအဲ့ဒါဆိုရင်လေဘုန်းကြီးတို့သာရကပြောရမှဆိုရင်သုပ္ပဗုဒ္ဓဆိုတဲ့ဘယင်းမြတ်စွာဘုရားရှင်ရဲ့ပါကြီးတော်ပါတွေးတော်လေးဖြစ်တဲ့ယောက်ကမလေးဖြစ်တဲ့အဲ့ဒီပုဂ္ဂိုလ်ကမြတ်စွာဘုရားသွားမဲ့လမ်းကိုတားဆီးခဲ့တဲ့အတွက်ကြောင့်မို့ပင်ကြီးကိုချရတယ်။သူဟာအတိတ်ကံကောင်းလေလို့မင်းမျိုးမှာမင်းမဖြစ်ရဘူးလား။ဒါပေမဲ့လို့ဟောပစ္စုပန်ကံမြတ်စွာဘုရားဆုံးခံကြွမဲ့လမ်းကိုလမ်းပိတ်တယ်။ဒါကြောင့်မို့တန်ဃာတော်များကြွတဲ့လမ်းတွေပါလိမ့်မယ်မပိတ်မိစေနဲ့မတားမိစေနဲ့။အဲ့ဒါအလွန်ကိုအကုသိုလ်ကြီးတာအပြစ်ကြီးတာပဲ။အခုမြတ်စွာဘုရားကြွမဲ့လမ်းကိုတခါလေလမ်းပိတ်တာကြွမရအောင်ပိတ်ပြလိုက်တယ်။မြတ်စွာဘုရားကပြန်လှည့်ရအဲ့ဒီမှာအဲ့ဒီအကုသိုလ်ကံကြောင့်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုဘုံခုနှစ်ဆင့်မြင့်တဲ့ဒီနန်းပြတ်တတ်ဘဝကနေပြီးတော့ဆင်းပြီးတော့အဲ့ဒီမှာအောက်မှာမြေကြီးဟက်တဲ့ကိုယ်ပြီးတော့ငရဲ့အပင်ငရဲ့ကိုချရတာဒါအတိတ်ကံကောင်းပေမဲ့ပစ္စုပန်ကံမကောင်းတဲ့အတွင်းအမောင်းလန်းသွားတာလားအလင်းလန်းသွားတာလားဟေးစူကြည်လိုက်အလင်းငါလန်းအမိုက်ရွာသွားရှာသူလဲတယောက်ပဲအလင်းငါလံအမတ်ရွာသွားရှာသူလဲတယောက်ပဲကဲအဲ့လိုပုံကိုယ်ရောမရှိဘူးလားကိုယ့်ရဲ့ပံဝန်းကျင်ကိုယ့်ဟာကိုလေ့လာကြည့်ပြီကိုယ့်ရဲ့အတိုင်းဝိုင်းနဲ့ကိုယ့်ဟာကိုလေ့လာကြည့်ပြီကိုယ့်ရဲ့ဆွေမျိုးတွေရဲ့ကိုယ့်ရဲ့မိတ်ဆွေတွေရဲ့ဒီလိုပုံကိုယ်ရှိတယ်တချို့ကတကယ်ကိုအတိတ်ကံကောင်းလို့ချမ်းသာတယ်ဒါပေမဲ့ဒီဘဝမှာဘာမှမကောင်းလို့တာလည်းမကောင်းဘူးပြောတာလည်းမကောင်းဘူးကြံတာလည်းမကောင်းအဲ့လိုမကောင်းတဲ့ပုံကိုယ်ကြီးရှိတယ်အဲ့ဒီပုံကိုယ်ကြီးဟာအလင်းလန်းသွားမှလားအမောင်းလန်းသွားမှလားနောက်တစ်ခါနံပါတ်၄ဖြစ်တဲ့ပုံကိုယ်ဟာဇောတိဇောတိပရာယနာပုံကိုယ်ဇောတိဇောတိပရာယနာပုံကိုယ်ဆိုတာအလင်းကနေလာပြီးတော့ဘယ်ကိုသွားတယ်အလင်းရောင်လေးပဲသွားတယ်ဒါကိုတော့ဘုန်းကြီးအခြေချက်ပြီးတော့ပြောမနေတော့ဘူး။ယေရှုဘုရားရှင်ရဲ့အကြောင်းတကားအကြောင်းမှားဖြစ်တဲ့အနာရပိန်တို့ဝိတာခါတို့ဒါပဲကြည့်တော့။အတိတ်ကံဤလဲကောင်းခဲ့တယ်။ကောင်းခဲ့လို့ဒီဘဝမှာလည်းပြည့်စုံနေချမ်းသာနေအကြောင်းတကားအကြောင်းမှားကြီးတွေဖြစ်တယ်။ဒီဘဝမှာလည်းပဲတခါလေကုသိုလ်ကိုလက်နဲ့မပြတ်အလှရည်စဲလက်နဲ့မကွာဆိုတဲ့အတိုင်းပဲ။တကယ်ကိုအလှရည်စဲလက်နဲ့မကွာအမြဲတမ်းကုသိုလ်ကောင်းမှုတွေပြုအမြဲတမ်းယဟန်တန်ဃာတို့တွေကိုဆုံးဖို့တည်တယ်အမြဲတမ်းကိုပဲကုသိုလ်ကောင်းမှုတွေပြုသွားတဲ့ပုဂ္ဂိုလ်ကြီးဆိုတော့အလင်းကလာပြီးတော့ဘယ်ကိုသွားမှလဲအလင်းရောက်နေပဲသွားမယ်ကဲဆိုလိုက်အလင်းကလာအလင်းရွာသွားရှာသူလဲတယောက်ပဲအလင်းကလာအလင်းရွာသွားရှာသူလဲတယောက်ပဲကဲဒီတော့ဘုန်းကြီးတို့ယောဂီများမိမိတို့ရဲ့မျက်မှောက်မှာအဲ့ဒီလိုအလင်းကလာပြီးတော့တကယ်ကိုဒီဘဝမှာလည်းပဲလူသားကောင်းချိုးပြုတဲ့အလုပ်တွေသာသနာကောင်းချိုးပြုတဲ့အလုပ်တွေအဲ့ဒီလိုလှူလိုက်တန်းလိုက်ပေးလိုက်ကမ်းလိုက်စွန့်ကျဲလိုက် ဤသီလသတင်းဤဥပုသတင်းဤသောက်တည်လိုက်တရားဘာဝနာဤပွားများလိုက်အားထုတ်လိုက်ဒီလိုပုဂ္ဂိုလ်တွေရောမရှိဘူးလားများအဲ့လိုဆိုတော့ဒီပုဂ္ဂိုလ်တွေကလာတော့ကလည်းအလင်းရောင်တွေကလာခဲ့အခုသွားတော့လည်းဘယ်ကိုသွားမှာလဲအလင်းရောင်တွေကိုပဲသွားမှာပဲဒါကြောင့်အဲ့လိုပုဂ္ဂိုလ်မျိုးတွေလည်းပဲလောကကြီးထဲမှာမိမိတို့ရဲ့အတိုင်းဝိုင်းမိမိတို့ရဲ့မျက်မှောက်မှာရှိအခုလည်းပဲဘုန်းကြီးတို့ယောဂီများမိမိတို့အခုသွားနေတဲ့လမ်းကဘယ်ကိုသွားနေကြတာလဲအလင်းရောင်တွေကိုသွားနေတာနော်ဒါနာကောင်းမှုတွေကိုပြုနေကြတယ်သီလတွေကိုလည်းပဲစင်စင်ကြဲကြဲစောင့်တည်စောင့်ထိုင်နေတယ်ဘာဝနာတရားတွေဆိုတာလည်းပဲလူမြင်ကောင်းယုံမဟုတ်ဘူးအချိန်နဲ့တပြေးညီမမိမိတို့ဒီမှာအချိန်နဲ့တပြေးညီပဲတနေ့ကုန်မိမိတို့အိပ်ပျော်သွားတဲ့အချိန်ချံကြံတဲ့အချိန်တွေမှာထိုင်ရင်ရရင်သွားရင်လျှောင်းရင်မရှိမှဘူးလားညာရှုမှတ်ပေါ်များအထုတ်နေတာဒါဘယ်လန်းကိုသွားနေတာလဲအလင်းရောင်လေးကိုသွားနေတာအဲ့ဒီတော့ဒီထဲမှာပုပ်ကို၄မျိုးထဲမှာအခုသေးချာပြန်ပြီးတော့သေးချာသုံးသပ်ကြည့်လိုက်အလင်းကိုသွားတဲ့ပုပ်ကိုနဲ့အမှောင်ကိုသွားတဲ့ပုပ်ကိုအလင်းလန်းသွားတဲ့ပုပ်ကိုနဲ့အမှောင်လန်းသွားတဲ့ပုပ်ကို၂မျိုးပဲရှိတယ်ဘယ်နှမျိုးလဲဓမ္မောဓမ္မပရာယနာအမိုက်ကနေပြီးတော့အမိုက်မှောင်ကိုသွားနေတယ်ဓမ္မောဇောတိပရာယနာအမိုက်ကနေပြီးတော့အလင်းရောင်ကိုသွားနေတယ်ဇောတိဓမ္မပရာယနာအလင်းကနေပြီးတော့အမိုက်မှောင်နဲ့သွားနေတယ်ဇောတိဇောတိပရာယနာအလင်းရောင်ကနေအလင်းရောင်ကိုသွားနေတယ်ဆိုတော့အလင်းသွားတဲ့ပုဂ္ဂိုလ်နဲ့အမှောင်နဲ့သွားတဲ့ပုဂ္ဂိုလ်ဘယ်နှမျိုးလဲနှစ်မျိုးလမ်းဘယ်နှလမ်းလဲဟေးနှစ်လမ်းယောဂမှာဒီပုဂ္ဂိုလ်၄မျိုးမှာကြည့်လိုက်လို့ရှိရင်အလင်းလမ်းကိုသွားတဲ့ပုဂ္ဂိုလ်နဲ့အမှောင်လမ်းကိုသွားတဲ့ပုဂ္ဂိုလ်ဒီနှမျိုးပဲတွေ့ရအဲ့တော့ခွန်ကြီးတို့ယောဂီများကရောဘယ်လန်းကိုလိုက်ပါလဲအလင်းလန်းကိုလိုက်ပါအခုလည်းပဲရှောက်လန်းနေတာကအလင်းရောက်စီသွားနေတာဒါနာကောင်းမှုတွေလည်းခွန်ကြီးတို့ယောဂီများအခုပြုနေကြတယ်သီလတွေကိုလည်းစင်ကြယ်စွာဆောင်ထိန်နေတယ်ဘာဝနာတရားတွေလည်းအချိန်ပြည့်ကျင့်ပွန်းအားထုတ်နေတယ်ဆိုတော့မိမိတို့ဟာအလင်းရောက်နေကိုသွားနေတဲ့ပုဂ္ဂိုလ်အလင်းကနေလာတယ်အမှောင်ကနေလာတယ်ဆိုတော့အဲ့ဒီဟာကိုတော့ကိုယ့်ဟာကိုယ်ပဲသုံးသပ်ဟုတ်တယ်မို့လားကိုယ့်ကိုယ်ပဲသုံးသပ်။အော်ငါအမောင်လန်းနေရနေလာခဲ့ရတာလား။အလင်းကနေလာခဲ့ရတာလား။ကိုယ့်ရဲ့ဘဝကိုကိုယ့်ကိုယ်ပြန်သုံးသပ်ကြည့်။သုံးသပ်ကြည့်ပြီးတော့ငါအခုသွားနေတာကတော့အမောင်နဲ့သွားတာမဟုတ်ဘူး။အမောင်လန်းသွားတာမဟုတ်ဘူး။ဘယ်လန်းကိုသွားနေလဲ။ဟေးအလင်းလန်းကိုသွားနေတယ်။အလင်းလန်းကိုသွားနေတဲ့အခါမှာဘုန်းကြီးတို့ယောဂီများလမ်းဆုံးဖြည့်ဖြစ်အောင်ရှောက်လန်းမှုတော့မလိုဘူးလား။လမ်းဆုံးရင်ဘာတွေ့မလဲ။ရွာတွေ့တယ်လို့အခုလည်းပဲဘုန်းကြီးတို့ယောဂီများအလင်းလန်းဖြစ်တဲ့တကယ့်ကိုအမြင့်ဆုံးအမြတ်ဆုံးဖြစ်တဲ့ဝိပဿနာကုသိုလ်လမ်းကြောင်းပေါ်မှာရှောင်နေတယ်။အဲတော့ဝိပဿနာလမ်းကြောင်းပေါ်ရှောင်နေပြီဆိုတော့ဒီလမ်းကြောင်းပေါ်ရှောက်သွားတဲ့ပုဂ္ဂိုလ်ဟာဖြစ်ပြညာနေဖြစ်လာလိမ့်မယ်၊ဂျုံလာလိမ့်မယ်၊တွေ့လာလိမ့်မယ်။အဲဒီလိုဖြစ်ပြညာနေတွေ့လာပြီဆိုရင်အဲဒီဖြစ်ဖြစ်မဆုံးမချင်းရှောင်လန်းမှုရမလိုအပ်ဘူးလား။ဖြစ်ဖြစ်ဆုံးမှာကမက်ဆိုင်မှာဆုံးဗာဆိုင်မှာဆုံးမှာလေဟေးမက်ဆိုင်မှာဆုံးမှာအဲ့တော့အရဟံမက်ဆိုတာတောင်မှသောတပတ္တိမက်လောက်ဆက်ယုံနေမဆုံးသေးဘူးတဂရဂံမိမက်လောက်ဆက်ယုံနေမဆုံးသေးဘူးအနာဂံမိမက်လောက်ဆက်ယုံနေမဆုံးသေးဘူးအရဟတမေညာဘုံညာရပြီဆိုရင်ဘုန်းကြီးတို့ယောဂီများဖြစ်ဖြစ်ဆုံးသွားဗာဆုံးသွားပြီလေနောက်တာဘဝခန္ဓာရပါတော့မလားဘဝခန္ဓာမရတော့ဘူးဆိုရင်ဖြစ်မှုပြမှုတွေရောရှိသေးရလားမရှိတော့ဘူးဆင်းရဲဟုသမားတွေကအလုံးလွတ်မြောက်သွားပြီဝိမု ക്തി ဒုက္ခဘာဒုက္ခလဲအေးဝိမု ക്തി ဒုက္ခဆိုတာလွတ်မြောက်မှုချမ်းသာဘာလဲလွတ်မြောက်တာလဲဆင်းရဲအလုံးကလွတ်မြောက်တာယုံနာအဖြစ်ပြဆင်းရဲအလုံးကလွတ်မြောက်မှုချမ်းသာအဲ့ဒီဖြစ်ပြဆုံးနဲ့အဲ့ဒီချမ်းသာရအောင်ဘုန်းကြီးတို့ယောဂီများကရှောက်လန်းဖို့မလိုဘူးလားညာဒီတရားမှုဘုန်းကြီးတို့အခုဗါတယ်ဘုန်းကြီးနာမည်ပေးလိုက်တာကဗါတယ်ဟင်တရားရွေးချင်ဘယ်ဘုန်းကြီးတို့ယောဂီများကဘယ်လန်းရွေးမှလဲအလင်းလန်းကိုရွေးမယ်ဒါကြောင့်မို့အလင်းလန်းရွေးမယ်ဆိုရင်လမ်းဆုံးတည်တည်အောင်ရှောင်းလန်းနိုင်ဖို့အရေးမကြီးဘူးလားဘယ်လမ်းဆုံးတည်တည်အောင်ရှောင်းလန်းမယ်ဆိုရင်ကတော့ဘုန်းကြီးတို့ယောဂီများများများရောက်ချင်လားဖြည်းဖြည်းရောက်ချင်လားမြန်မြန်ရောက်ချင်ရင်ကတော့နှစ်ဆတိုးကြိုးစားရနိုင်မယ်ဟုတ်တယ်မို့လားမြန်မြန်ရောက်ချင်ကတော့နည်းနည်းအားထည့်ရနိုင်မယ် အာမထည့်ပဲနဲ့တော့တုံနေတုံနေလုံနေလို့တော့မရဘူးအာထည့်ပြီးတော့ကြိုးစားလို့တတိအာတမာရီအာရီအာကောင်းလို့ဝိပဿနာဉာဏ်နေဖြစ်ပြီးဒီဉာဏ်နေအစဉ်စဉ်ရင့်ကျက်ပြီးဆုံးပြီဆိုရင်တော့မဲ့အစဉ်စဉ်ဖူးအစဉ်စဉ်ဆက်ရောက်ကိရိတအသောကုန်ကံယဟန္တာတိအောင်မဖြစ်နိုင်ဘူးလားယဟန္တာဖြစ်ပြီဆိုရင်ဖြစ်ဖြစ်တည်းရောမဆိုးမှုလားအဲဒါဆင်းရဲတွေဆုံးတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုမရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများအလင်းလန်းဖြစ်တဲ့ဒီဝိပဿနာကျင့်စဉ်တွေအတိုင်းပေါ့တတိပဌံကျင့်စဉ်တွေအတိုင်းထိုင်ရင်ရာရင်သွားရင်လျှောက်ရင်ဘယ်ဣရိယာပုမမရွေးဘဲနဲ့တတိကံပြီးတော့ရှုမှတ်ပွားများအာထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့အလင်းလန်းကိုဆုံးခန်းတိုင်အောင်ရှောက်လန်းနိုင်ကြပါစေကုန်တည်း